Welcome to the Voice of America in Burmese.
ဒီကနေ့ကမှမြန်မာအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ဗီယိုအမေရိကန်ဘက်မှနေအော်တိုဝါ၈ရက်ဂျာလဘိုင်းနေ့ညပိုင်းမှာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ31 32 51နဲ့အဲယာမီတာ190လို့ပြင် VOE ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။နာမည်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒုသမလောင်းတို့ဦးဖြစ်တဲ့လက်ရှိအမေရိကန်ဒုသမမိုက်ပန့်စ်နဲ့ဒီမိုကရက်တစ်ပါတီဘက်ကဒုသမလောင်းဖြစ်တဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်တို့ UDP နဲ့မှမနေ့ကစကားစစ်ထိုးခဲ့ကြပါတယ်။ဒီစကားစစ်ထိုးပွဲအတွက်အမေရိကန်မှာ COVID-19 ကာယရောဂါကြောင့်လူ300,000ကျော်သေဆုံးခဲ့တာဟာသမ္မတထရမ့်ရဲ့အစိုးရရဲ့အကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်လို့Democratic Party ဒုသမလောင်းကမလာဟဲရစ်ကပြစ်တင်ရှုတ်ချလိုက်ပါတယ
် The American people have witnessed what is the greatest failure of any president
American နိုင်ငံရဲ့တမိုင်းတလျှောက်အစိုးရအဆက်ဆက်မှာဒါကအကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်ဆိုတာကို American ပြည်သူတွေကိုယ်တိုင်ကြုံတွေ့ခဲ့ရတယ်လို့အထက်လွှတ်တော်မှ Harris ကပြောလိုက်ပါတယ်ဒါပြင်ကမလာဟဲရစ်ကသူ့အနေနဲ့စီးပွားဆိုင်ရာကျွမ်းကျင်သူတွေရဲ့ထောက်ခံမှုမပါပဲသမ္မတထရမ့်ကကိုဗစ်ကာကွယ်ဆေးကိုထိုးဖို့ပြောရုံနဲ့တော့သူ့အနေနဲ့မထိုးနိုင်ဘူးလို့လည်းပြောသွားပါတယ်။ဒုသမ္မတမိုက်ပန့်စ်ကတော့ကိုဗစ် -19 ကာယရောဂါနဲ့ပတ်သက်ပြီးတော့သမ္မတထရမ့်အစိုးရရဲ့ကိုင်းတယ်ပုံတွေကိုကာကွယ်ပြောဆိုခဲ့ပါတယ်။သူတို့အစိုးရတာဝန်ထမ်းဆောင်တဲ့ပထမနေ့ကစပြီးအမေရိကန်ပြည်သူတွေရဲ့ကျန်းမာရေးကိုပထမဦးစားပေးဆောင်ရွက်ခဲ့ရဲဆိုတာအမေရိကန်ပြည်သူတွေကိုသိစေချင်ကြောင်ပြောကြားလိုက်ပြီးတော့အထက်လွှတ်တော်အမတ် Harris ကိုလည်းကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဝေဖန်လိုက်ပါတယ်
။ Stop playing politics with people's lives.
လူရဲ့အသက်တွေနဲ့ရင်းပြီးတော့နိုင်ငံရေးကစားတာတွေကိုရပ်တန့်မှုကျွန်တော်အနေနဲ့အထက်လွှတ်တော်အမတ်ကိုတောင်းဆိုပါတယ်လို့ဒုသမမိုက်ပန့်စ်ကပြောသွားတာပါဒီစကားစစ်ထိုးပွဲအတွင်းမှာနှစ်ဖက်အခြေတင်ပြောဆိုခဲ့ကြပေမဲ့လည်းပြီးခဲ့တဲ့ဘက်ကသမထရမ့်နဲ့ဂျိုးဘိုင်ဒန်တို့ရဲ့စကားစစ်ထိုးပွဲတဲ့တော့တစ်ဖက်နဲ့တစ်ဖက်ပို့ပြီးတော့လေးလေးစားစားရှိခဲ့ကြပါတယ်ခင်ဗျာအမေရိကန်သမ္မတဒေါနယ်ထရမ့်ကသူကိုဗစ် -19 ရောဂါကူးစက်ခံတာဟာအစိုးရကအကောင်ဖြစ်တယ်လို့ဗိုလ်ထုနေ့ကထုတ်လွှင့်လိုက်တဲ့ဗီဒီယိုထဲမှာပြောလိုက်ပါတယ်သမ္မတထရမ့်ကသူဆေးရုံတက်နေတဲ့82နှစ်အရွယ်အတွင်းရခဲ့တဲ့ကုသမှုတွေကိုအင်မီတော်ကနေချီးကျူးခဲ့တာပါဒီထဲမှာ Regeneron Company ကစမ်းသပ်ထုတ်လုပ်လိုက်တဲ့ကိုခံစွမ်းအားမြင့်တင်တဲ့ဆေးနဲ့တခြားဆေးဝါးတွေပေါင်းပါတယ်ဒီဗီဒီယိုဟာဗုဒ္ဓနဲ့နေ့လယ်ပိုင်းကအင်မီတော်ရဲ့တောင်ပတ်ချမ်းကမြက်ခင်းမြင်မှာရိုက်ထားတာဖြစ်တယ်လို့အင်မီတော်အရာရှိချုပ် Mark Meadow ကသတင်းတောက်တွေကိုပြောပါတယ်ကိုခံစွမ်းအားမြင့်တင်တဲ့ဆေးကိုအမေရိကန်မှာရှိတဲ့ COVID-19 ရောဂါကူးစက်ခံတဲ့လူနာတွေအကုန်လုံးကိုအခမဲ့ရအောင်လုပ်ပေးသွားမှာဖြစ်တယ်လို့သမ္မတထရမ့်ကကတိပြုပါတယ်။လူတိုင်းကိုလည်းသမ္မတကိုပေးတယ်လို့မျိုးပေးတာမျိုးလုပ်စေချင်တယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကို REGN-COV2 ကိုဟန်ဆွာမြင့်တင်တဲ့စီပေးခဲ့တယ်ဆိုတာကို Regeneron Company ကအတည်ပြုခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်ဖွဲ့အားလုံးကိုအခုနဲ့မကုန်ခင်အမေရိကန်နိုင်ငံကိုပြန်လာစေချင်တယ်လို့ American သမ္မတဒေါ်နယ်ထရမ့်ကမနေ့ဗုဒ္ဓနေ့ကပြောလိုက်ပါတယ်။အာဖဂန်နစ္စတန်မှာတတိရှိရှိနဲ့တောင်ဝန်ထမ်းဆောင်နေတဲ့ကျန်နေတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေကို Christmas အမီပြန်ခေါ်တင်တယ်လို့သမ္မတထရမ့်ကဗုဒ္ဓနေ့ညက Twitter ကနေရေးပါတယ်။သမ္မတထရမ့်မပြောခင်နိုင်ပိုင်းအလိုမှာတော့ American မျိုးသားလုံခြုံရေးချန်ပီ Robert O'Brien က American နေနဲ့ရှင်းနစ်စမ်းကြရင်အာဖဂန်မှာရှိတဲ့တပ်ဖွဲ့ဝင်9000လဲက2500ကိုရှော့ချသွားဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။ American နိုင်ငံရဲ့တရန်ကြာဆုံးစစ်ပွဲဖြစ်တဲ့အာဖဂန်စစ်ပွဲဟာ2000ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးတော့2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအာဖဂန်နစ္စတန်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ကရှေ့တောင်အာရှဒေသမှာတရုတ်နိုင်ငံဩဇာလွှမ်းမိုးမှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဒေသတွေမှာရှိတဲ့နိုင်ငံ9နိုင်ငံကိုအကူအညီပေးဖို့အတွက်အကျိုးတူဆောင်ရွက်မှုတစ်ခုကိုစတင်လိုက်ပါတယ်။ဒီအကျိုးတူဆောင်ရွက်မှုကအစဉ်လာအဖြစ်တရုတ်နိုင်ငံကိုအကူအညီယူလို့ရှိတဲ့ဒေသတွေနိုင်ငံတွေကိုအကူအညီတွေပေးပြီးတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုရှော့ချနိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့ဒေသတွေကလေ့လာအကဲခတ်သူတွေကပြောပါတယ်။မေဂန်အမေရိကန်အကျိုးတူဆောင်ရွက်မှုကိုပြီးခဲ့တဲ့စက်တင်ဘာ17ရက်နေ့မှာစတင်လိုက်ပြီးဒီအကျိုးတူပူးပေါင်းဆောင်ရွက်မှုကြောင့်အမေရိကန်အစိုးရအနေနဲ့ဒေသတွေမှာရှိတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုဗီယက်နမ်၊ထိုင်းနိုင်ငံတွေမှာကိုဗစ် -19 ရောဂါကနေမိုးကောင်ရေရှားမှုပြဿနာတွေအထိအစားတဲ့အစီအမံကိန်းအမျိုးမျိုးမှာအကူအညီတွေပေးသွားမှာဖြစ်ပါတယ်။အဲ့လိုမျိုးရှေ့တောင်အာရှဒေသတွေမှာအကျိုးတူဆောင်ရွက်မှုတွေကိုလှုပ်ချင်းအားဖြင့်ဒေသတွေနိုင်ငံတွေအနေနဲ့လည်းတရုတ်နိုင်ငံထက်အမေရိကန်ရဲ့အကူအညီတွေပေါ်မှာပုံပြီးတော့ထောက်ခံလာနိုင်မယ်လို့အမေရိကန်တောင်ဝန်ရှိသူတွေဘက်ကမျှော်လင့်နေတယ်လို့အကဲခတ်တွေကပြောပါတယ်။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ 31 kHz 683 တို့ညာတိုင်းဒိုမီတာ 32 kHz 639ညလိုင်းဒိုမီတာ58 kHz 585တို့ဖြင့်စနစ်တင်းတွင်မှာဟိုင်းလိုင်းမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမင်ပါစတာဗရီနေည VOA American တရဲ့ထိတ်တက်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ COVID ကာယောဂါနဲ့ကြုံနေရချိန်မှာပဲမြန်မာနိုင်ငံမှာရှေ့လာတဲ့ကျင်းပမဲ့ရွေးကောက်ပွဲကို EU ဥရောပသမဂ္ဂအကဲခတ်အဖွဲ့ကအပြည့်အဝစောင့်ကြည့်အကဲခတ်နိုင်မှာမဟုတ်ကြောင်းပြောလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆန်းစစ်မှုအစီရင်ခံစာကိုတော့ပြည့်ပြည့်စုံစုံနဲ့ပူကောင်းတဲ့အကြံပြုချက်တွေလည်းထုတ်ပြန်သွားမယ်လို့ဆိုလိုက်ပါတယ်။ဒီရွေးကောက်ပွဲမတိုင်ခင်တလှလှမှာပဲဥရောပသမဂ္ဂရဲ့ရွေးကောက်ပွဲဆိုင်ရာကြွမ်းကျင်သူအဖွဲ့ EEM အနေနဲ့မြန်မာနိုင်ငံကိုရောက်လာပြီးရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးမြင့်နိုင်နဲ့အင်တာနက်ကနေဒီနေ့ဆွေးနွေးခဲ့တာအခုလိုထုတ်ပြန်လိုက်တာပါဒီဥရောပသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပဲအခု EEM ရွေးကောက်ပွဲကြွမ်းကျင်သူအဖွဲ့ကိုအတွေ့အကြုံပြေဝတဲ့ကြွမ်းကျင်သူ၄ဦးနဲ့ဖွဲ့စည်းခဲ့ပြီးကိုဗစ်ကန့်သတ်ချက်တွေကြားကဆက်ကျင်းပါမယ်မြန်မာဒီမိုကရေစီရွေးကောက်ပွဲအတွက်ပံ့ပိုးပေးဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီရွေးကောက်ပွဲကျွမ်းကျင်သူအဖွဲ့အနေနဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးနောက်ခံအခြေအနေ၊မူပေါင်း၊စီမံအုပ်ချုပ်မှု၊လုပ်ငန်းစဉ်အစဉ်အဆက်စတာတွေအပြင်သတင်းမီဒီယာနဲ့လူမှုမီဒီယာအခြေအနေတွေကိုလည်းစောင့်ကြည့်အကဲဖြတ်သွားမယ်လို့ဆိုပါတယ်နဲ့။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကမြန်မာနိုင်ငံမှာရိုဟင်ဂျာ300,000ကျော်ကိုစခန်းတွေထဲဆက်ထိန်းသိမ်းထားတဲ့ပေါ်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ HRW လို့တကောက်ခေါ်တဲ့ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကမြန်မာအစိုးရအနေနဲ့ဒီရိုဟင်ဂျာ 300,000 ကိုရခိုင်ပြည်နယ်ထဲကနေချင်းစရာမရှိတဲ့စခန်းတွေထဲဆက်ထိန်ထားတာကလူမျိုးရေးအရခွဲခြားဆက်ဆံတာဖြစ်တယ်လို့ဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒါကြောင့်မို့မြန်မာမွတ်စလင်တိုင်းဝိုင်းတွေလွတ်လပ်မှုနဲ့ဂုဏ်သိက္ခာရှိမှုတွေပြန်ဖော်ဆောင်နိုင်ရေးဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရပေါ်နိုင်ငံတကာအနေနဲ့ဖိအားပေးတင်တယ်လို့ဒီလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကဆက်တောင်းဆိုလိုက်ပါတယ်။ဒီလူ့ခွင့်ရေးအဖွဲ့ရဲ့အာရှကြီးရလက်ထောက်ညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကလည်းမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေစခန်းထဲမှာထိုင်ပြီးဆွေးမြေသွားအောင်လုပ်နေတာဖြစ်တယ်ဆိုပြီးအခုလိုဆက်ဝေဖန်လိုက်ပါတယ်
။ The reality is that there
လက်တွေ့မှာပြနေတာကမြန်မာအစိုးရအနေနဲ့ပြည်ထောင်စုအဆင့်မှာရောပြည်နယ်အဆင့်မှာရောလုံခြုံရေးတပ်ဖွဲ့တွေအဆင့်မှာပါအထောက်အထားအရတွေ့ရှိထားတဲ့လက်ရှိလူမျိုးရေးခွဲခြားဖိနှိပ်ချုပ်ချယ်တဲ့နိုင်ငံတကာပြည်မှုကြီးတွေကိုပြောင်းလဲဖို့နိုင်ငံရေးအာတိသမရှိသေးဘူးလို့ပြောသွားတာပါ။မြန်မာအစိုးရအနေနဲ့ကတော့ဒီရိုဟင်ဂျာဆိုတဲ့အုံလုံးကိုတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျာနိုင်ငံတကာမှာကိုဗစ်ရောဂါပြန့်ပွားမှုမှာတော့ရုရှားနိုင်ငံတဲ့ဒီနေ့ပိုးတွေ့သူသက် 11,500 နီးပါးရှိခဲ့ပြီးအမြင့်မားဆုံးနေ့စဉ်တွင်နှုန်းနီးပါးဖြစ်ခဲ့ကစုစုပေါင်းပိုးတွေ့သူ 32,600 ကျော်ရှိသွားပါပြီဒီနေ့ထပ်သေဆုံးသူကလည်း192ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူက 22,056 ဦးရှိလာနေပါပြီနေ့စဉ်ပိုးတွေ့နှုန်းအမြင့်ဆုံးကတော့11,600ကျော်ဖြစ်ပြီးမေလလယ်တုန်းကဖြစ်ခဲ့တာပါအင်ဒိုနီးရှားနိုင်ငံမှာလည်းဒီနေ့ပိုးတွေ့သူသစ်4,850ဖြစ်အမြင့်မားဆုံးစံချိန်တင်ခဲ့ပြီးပိုးတွေ့သူစုစုပေါင်း 32,564 ဦးရှိလာနေကဒီနေ့သေဆုံးသူကလည်း108ဦးထက်ရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ 11,580 အထိရှိလာနေကအရှိတောင်အရှမှာသေဆုံးမှုအများဆုံးဖြစ်နေပါတယ်မြန်မာနိုင်ငံမှာလည်းမနေ့ကနောက်ဆုံးထုတ်ပြန်ချက်အရပိုးတွေ့သူသစ်စံချိန်တင်1400အထိတက်လာတာကြောင့်စုစုပေါင်းပိုးတွေ့သူ21,433ရှိလာကသေဆုံးသူသစ်လည်း39ဦးအထိရှိကစုစုပေါင်းသေဆုံးသူ910အထိရှိလာနေပါတယ်မြန်မာနိုင်ငံမှာအခုလိုပိုးတွေ့သူများလာတာကအမြန်စစ်နိုင်တဲ့နေ့တစ်ကြောင်အရင်ထက်မကြာခင်ရပိုင်းအတွင်းမှာလူပိုးများများစစ်လာနိုင်ပြီးမနေ့ကလူပေါင်း12,322ဦးအထိစစ်ဆေးနိုင်ခဲ့ပါတယ်ခင်ဗျာဒီနေ့စာပေဆိုင်ရာနိုဘယ်ဆုကိုအမေရိကန်ကဗျာဆရာမလူးဝစ်ဂလုကိုသူမရဲ့တူးချင်းတည်ရှိမှုပေါ်အမားရင်းမဲ့လှပတဲ့ကဗျာဖွင့်ဟမှုတွေပေးရလိုက်ပါတယ်။ဆွေဒင်သိပ္ပံအကယ်ဒမီကအမြဲတမ်းတွင်ဝင် Max Mann ကအခုလိုပေးရလက်ကြောင်း Stockholm မြို့ကနေကြေညာလိုက်တာပါ။ဒီကဗျာအကြီးမြတ်ဆုံးစာပေဆုကြီးပေးရမှုပေါ်နှစ်ပေါင်းများစွာအငင်းပွားမှုတွေအလွဲသုံးစားမှုတွေကြုံခဲ့ပြီးအခုလိုပေးရလိုက်နိုင်တာပါ။2018ခုနှစ်တုန်းကတော့ဒီဆုကိုရွေးချယ်တဲ့ဆွေဒင်အကယ်ဒမီအဖွဲ့မှလိမ့်ပိုင်းဆိုင်ရာအလွဲသုံးစားပြုမှုရှိခဲ့တယ်လို့စစွဲမှုတွေဖြစ်ခဲ့ပြီးအဖွဲ့ဝင်တော်များများနှုတ်ထွက်ခဲ့တာကြောင့်ဒီဆုကိုမပေးဘဲဆိုင်ငံ့ထားခဲ့ရပါတယ်။ဒါပေမဲ့ဒီအဖွဲ့ကိုပြန်လည်ဖွဲ့စည်းခဲ့ပြီး Nobel Foundation အဖွဲ့ကြီးရဲ့ယုံကြည်မှုပြန်ရလာပြီးမနှစ်2019ကတော့
စာပေနိုဘယ်ဆုစခိုးသူနှစ်ဦးကိုကြေညာနိုင်ခဲ့ပါတယ်ခင်ဗျာ The Voice of America VOA ကျသာပရိညာပဲ3တွေကိုကိုရန်နိုင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
VOA American တန်ရဲကျသာပရိညာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ဗုဒ္ဓဦးနေညကကျင်းပခဲ့တဲ့အမေရိကန်နိုင်ငံဒုတိယသမ္မတလောင်းနှုတ်ဦးစကားစစ်ထုတ်ပွဲနဲ့ပတ်သက်တဲ့အကြောင်းသတင်းလွှာကိုတင်ပြပေးချင်ပါတယ်။ကျွန်မများတင်ဆက်အောင်ပါရှင်။အမေရိကန်ဒုတိယသမ္မတမိုက်ပင်စ်နဲ့သူ့ရဲ့ပြိုင်ဘက်ဒီမိုကရက်တစ်ပါတီဒုတိယသမ္မတလောင်းကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကာမလာဟဲရစ်တို့ဗုဒ္ဓဦးနေကအခြေတင်စကားစစ်ထုတ်ပွဲဆင်နွှဲခဲ့ကြပါတယ်။ဒုတိယသမ္မတလောင်းနေ့စကားဆစ်ထိုးပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူသမ္မတဒေါ်နယ်ထရမ့်နဲ့တခြားလူတွေအိမ်ဖြူတော်မှာတရားခွဲကွာရန်တီးဝင်နေတဲ့အချိန်ဖြစ်တာကြောင့်စကားဆစ်ထိုးပွဲမှာလက်ရှိအမေရိကန်အစိုးရရဲ့ COVID-19 ကပ်ရောဂါတိုင်တွယ်ပုံနဲ့ပတ်သက်လို့မိမောင်ထိုးပြန်စရာဖြစ်လာခဲ့ပါတယ်။မိုက်အိုဆူလီဗန်သတင်းပေးပို့ထားပါတယ်ရှင်။ဗုဒ္ဓဦးနေညကကျင်းပခဲ့တဲ့ဒုတိယသမ္မတမိုက်ပင်စ်နဲ့ဒီမိုကရက်တစ်ပါတီဒုသမ္မတလောင်းကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကမလာဟဲရစ်တို့နှစ်ဦးကြားစကားဆစ်ထိုးပွဲမှာသမ္မတထရမ့်နဲ့သမ္မတကတော်အပါအဝင်တခြားလူတွေကိုဗစ် -19 ကူးစက်ခဲ့တဲ့အကြောင်းအရာတွေအပါအဝင်တခြားအကြောင်းအရာအတော်များများကိုပြောဆိုခဲ့ကြပါတယ်သမ္မတထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်အရေးကင်တွယ်ပုံတွေကြောင့်လူတွေဒုက္ခရောက်ရတယ်လို့ဟဲရစ်ကဝေဖန်ခဲ့ပါတယ်
American people have witnessed
American ဆိုရအဖွဲ့ဆက်ဆက်တမိုင်းတလျှောက်မှာအကြီးအကျယ်ပြက်ကွက်မှုကိုပြည်သူတွေလက်တွေ့မြင်ခဲ့ကြရတာပါ
ဒီပေါ်မှာဒုသမ္မတဖန်စ်ကဒီဗိုင်းရပ်စ်ဆက်ပြီးတော့ပြန့်ခဲ့တဲ့အချိန်ဇန်နဝါရီနှောင်းပိုင်းကလေးကသမ္မတထရမ့်ဟာတရုတ်နိုင်ငံကခီးသွွားတွေကိုကန့်တတ်ခဲ့တာပါလို့ပြောပါတယ
် The American people deserve to know Joe Biden opposed
ဒီလိုကန့်သက်တာမျိုးကတော့ငါအခုဒီမိုကရက်တစ်ပါတီသမ္မတလောင်း Joe Biden ကတော့သမ္မတ Trump ရဲ့ဆုံးဖြတ်ချက်အပေါ်လက်မခံဘဲစန့်ကျင်ခဲ့သေးတာကို American people တွေသိဖို့လိုပါတယ
် COVID-19 ကာကွယ်ဆေးအမြန်ဆုံးရဖို့သမ္မတ Trump ကတိုက်တွန်းနေပါတယ်လို့လည်း Pence ကပြောပါတယ်သမ္မတ Trump ကကာကွယ်ဆေးအလျင်မြန်ရဖို့ဖိအားပေးနေတဲ့အပေါ်မှာ Harris က
If the doctorsTell us that we should take
it. Yeah, we need a ကာကွယ်ဆေးထိုးသိမ့်ပြီလို့ပြောတာနဲ့ကျွန်မဟာရှေ့တုန်းကနေပါပြီးတော့အထိုးခံမှာပါ။ဒါပေမဲ့သမ္မတထရမ့်ကကာကွယ်ဆေးထိုးသိမ့်ပြီလို့ပြောတာဆိုရင်တော့ကျွန်မဟာထိုးမှာမဟုတ်ပါဘူးရှင်
။ဒုသမ္မတဖန်စ်ကတော့ဒါကိုအခုလိုတုံ့ပြန်ပြောဆိုပါတယ်
။ Stop playing politics with people's lives.
ပြည်သူတွေအသက်နဲ့ရဲပြီးနိုင်ငံရေးမကစားပါနဲ့။ပဂရိချီနေရဒီနေ့မကုံငယ်ကာကွယ်ဆေးရမယ်လို့ယုံကြည်ပါတယ
်။ကာယောဂါကြောင့်လက်ရှိနိုင်ငံစီးပွားရေးထိခိုက်နေရတာပါ။ဒါပေမဲ့ဒီလိုစီးပွားရေးပြဿနာတွေကကာယောဂမတိုင်ခင်ကတည်းကအစပြုနေကြတာလို့ Harris ကပြောပါတယ
်။ Because of a so-called trade war with China.
တရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲလို့ပြောနေတာကြောင့်လို့ကုန်ထုတ်လုပ်ငန်းတွေမှာ American 3 day လောက်ရုပ်နဲ့ဖြစ်ခဲ့ရတာလေ
။ဒါကလည်းမဟုတ်မှန်ကြောင်း Pence ကပြန်ပြီးတော့ခြေပါပါတယ်
။ Lost the trade war with China. Joe Biden
လည်းမဖြစ်ရတယ်။သူဘာနဲ့ကဒါနဲ့ပတ်သက်လို့တခါမှဘာမှမလုပ်ဘူး။သူကလွန်ခဲ့တဲ့ဆယ်စုနှစ်တွေတခြားလုံးတရုတ်ကိုချီးကျူးအားပေးနေကြတာပဲ
။ဒီစကားဆက်ထိုးပွဲမှာဆွေးနွေးကြတဲ့အကြောင်းအရာတစ်ခုကတော့ကွယ်လွန်သွားခဲ့တဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာသမယိုးကျဝါဒီ Conservative တရားသူကြီး Amy Coney Barrett ကိုအစာထုတ်ခံဖို့ကိစ္စဖြစ်ပါတယ်။စကားဆက်ထိုးပွဲကျင်းပတဲ့အချိန်မှာဒုတိယသမ္မတလောင်းတွေအထူးကလောက်ရမှာကသူတို့နဲ့အတူလက်တွဲရှင်ပြိုင်မဲ့သမ္မတလောင်းတွေကိုထိခိုက်အောင်အတွက်အမှားမလုံးမိဖို့လိုတယ်လို့နိုင်ငံရေးသိပ္ပံပညာရှင် Andrea Gillespie ကပြောပါတ
ယ် And I think that they largely succeeded in doing no harm.
သူတို့မျိုးတို့သမ္မတလောင်းတွေထိခိုက်အောင်အမှားမလုပ်ခဲ့ကြပါဘူး။ဒုတိယသမ္မတ Pence ကတော့မတူတဲ့အနေအထားမှာရှိနေပါတယ်။သူကလက်ရှိအစိုးရမှာပါနေတော့ Trump အစိုးရရဲ့အောင်မြင်မှုတွေအတွက်ရောရှုံးနိမ့်မှုအတွက်ပါဖြေချဖို့တာဝန်ရှိပါတယ
်။လီလာသုံးသက်သူနောက်တူကတော့အထူးသဖြင့်ဒီရွေးကောက်ပွဲအတွက်ဒုသမ္မတလောင်းတွေရဲ့စကားဆစ်ထိုးပွဲကသိကိုအရေးကြီးတယ်လို့ပြောပါတယ်
။ People don't vote for vice presidents, they vote for presidents. But this year
ဒုသမ္မတလောင်းမဲပြရမဟုတ်ပါဘူး။သမ္မတလောင်းမဲပြရမှာဒါမှမဟုတ်ဒီနေ့ကထူးခြားပါတယ်။ဒီနေ့ကသမိုင်းမှာအသက်ကြီးဆုံးသမ္မတလောင်းတွေဖြစ်နေတာမလို့ပါ
။နောက်တက်မဲ့သမ္မတသာတာဝန်ထမ်းဆောင်ရင်ကွယ်လွန်သွားခဲ့မယ်ဆိုရင်အခုစကားဆစ်ထိုးခဲ့တဲ့ဒုတိယသမ္မတလောင်းတွေကတူဦးကသမ္မတတာဝန်ကိုယူဖို့အဆင်သင့်ဖြစ်နေရပါမယ်။ဒါကိုစိတ်ထဲမှာထည့်ထားဖို့ကတော့မဲဆန္ဒရှင်တွေအတွက်စိတ်မချမ်းမြေ့စရာတာဝန်တစ်ခုဖြစ်လာခဲ့ပါတယ်ရှင်။
လာပါရှင်မြန်မာနိုင်ငံမှာလူရင်မာလာရှိရနေခြင်းပါမဲ့ထူထူရွေးကောက်ပွဲညှိကက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ဒီလိုမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9နာရီထုတ်လင်းတဲ့ VATV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်တံကထုတ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
ကိုဗစ်ကရောဂါကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းထဲမှာလူနာတွေကိုကုသပေးဖို့ကရင်တပေါင်းကျော်အသင့်ပြင်ဆင်ထားပြီးကုသမှုပေးနိုင်မှုစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ခံရသူ2000ကျော်တဲ့က13000လောက်နဲ့အများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းအတွင်းလူနာတွေကိုကုသနိုင်မှုကျန်းမာရေးဝန်ထမ်းတွေပြင်ဆင်နေကြတာပါ။ထပ်တိုးလူနာများလာလို့စေယုံနဲ့ကုသရေးစင်တာတွေကိုတိုးချဲ့ထားရပြီးဘုရားထောင်အရှိပိုင်းစေယုံအနီးမှာပါကိုဗစ်စင်တာအသစ်ခွင့်မှုဆောင်ရွက်နေတယ်လို့သိရပါတယ်။ကိုဗစ်လူနာတွေလည်းကအတွင်းလူနာအဖြစ်နဲ့အနီးကပ်ဆောက်ရှောက်ကူတာကိုလူသူတွေအတွက်သူဝနာမှာရှိတဲ့အေယာကိုဗစ်စင်တာမှာ89ကတင်ရှိထားပြီးအောက်ဆီဂျင်ပေးဖို့လူသူတွေအတွက်လည်း Fortune Plaza နဲ့ရန်ကုန် Convention Center မှာစုစုပေါင်းနေရ300ကျော်ရှိတယ်လို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေစုကပြောပါတယ်
။စင်တာအသစ်တွေနဲ့အောက်ဆီဂျင် therapy ပေးနိုင်တဲ့နေရာတွေအားလုံးပေါင်းလိုက်မယ်ဆိုရင်ကျွန်တော်တို့ရန်ကုန်မှာကရင်တောင်းနည်းနည်းကျော်မယ်ဖြစ်ပါတယ်။အောက်ဆီဂျင်သီရပီပေးလို့ရတဲ့ပို့ပေါင်း850လောက်ဖြစ်လာမှာဖြစ်ပါတယ်။နောက် AR Center မှာလည်းထပ်ပြီး HDU 50ကျွန်တော်တို့ပြင်ဆင်နေရရှိပါတယ်။ဒါဆိုရင်ကျွန်တော်တို့900လောက်ဖြစ်မှာဖြစ်တဲ့အတွက်လူ100မှာ20လောက်အောက်ဆီဂျင်သီရပီပေးမယ်ဆိုရင်ကျွန်တော်တို့ဟာပေးနိုင်တဲ့အနေအထားတွေဖြစ်လာတာဖြစ်ပါတယ်။ဒါဟာလူတွေရဲ့အသက်နဲ့လူတွေကိုကျွန်တော်တို့ခုနကိုဗစ်ရဲ့ဒဏ်ကနေပြီးတော့ကာကွယ်နိုင်မဲ့လူတွေရဲ့အသက်ကိုကျွန်တော်တို့ safe လုပ်နိုင်မဲ့အနေအထားတွေဖြစ်ပါတယ်
။ပိုးရီလူနာတွေကိုအဓိကထားကူတာပေးနေတဲ့တောင်းကလာဝေပါကင်းနဲ့ထောင်ကြီးစေယုံတွေအပြင်ထပ်တိုးထားတဲ့စေယုံကြီးတွေမှာပါဆေးဝါးကူတာမှုပေးနိုင်ဖို့ကိုပြုပြင်နေတယ်လို့ဒေါက်တာစောဝေစုကဆက်ပြောပါတယ်
။တစ်ဖက်ကနေပြီးတော့ကိုဗစ်စင်တာများကိုပြင်ဆင်နေသလိုကျွန်တော်ရန်ကုန်စေယုံကြီးမြောက်ကလာပါစေယုံကြီးအနောက်ပိုင်းစေယုံအရှေ့ပိုင်းစေယုံအင်းစိတ်စေယုံတင်ကန်းရုံစေယုံတို့ကိုလည်းပဲအခုခါမှာနောင်ပြောင်းလဲလာမဲ့ COVID-19 နဲ့အတူကျွန်တော်တို့စေကူတာမှုများပေးနိုင်မှု COVID-19 နဲ့အတူနေပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်မှုအတွက်လည်းအဲ့ဒီစေယုံကြီးများရဲ့အနေအထားကိုယခုကတည်းကပြုပြင်ပြောင်းလဲလျက်ရှိပါတယ်
စီဂျုံနဲ့သွေးရောယောဂါတို့လိုမကူးဆက်နိုင်တဲ့ယောဂါတွေကိုကာဝယ်ထင်းချုံနိုင်မှုအပြင်တီဗီ၊ငှက်ဖျားနဲ့ကာလာသားယောဂါတို့လိုကူးဆက်တတ်တဲ့ယောဂါတွေကိုကာဝယ်နိုင်မှုအရေးကြီးပြီးအဲ့ဒီယောဂါတွေနဲ့ဖြစ်ပွားသေးဆုံးမှုကိုလျှော့ချနိုင်မှုအတွက်လည်းကျန်းမာရေးဌာနပြည်အောင်စုဝင်ကြီးကတတိပေးထားပါတယ်။ယောဂါဘူးကူးဆက်ခံရသူတွေကိုယောဂါလက္ခဏာပေါ်မူတည်ပြီးသင့်တော်တဲ့ကုသမှုမျိုးပေးတယ်လို့ကျန်းမာရေးနဲ့အောက်ဆောင်ဝင်ကြီးဌာနဗဟုကူးဆက်ယောဂါတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
အောက်ဆီဂျင်ပေးဖို့လို oxygen therapy ပေါ့နော် remdesivir ပေးဖို့လို remdesivir convalescent plasma ပေးဖို့လို ဆိုလဲ convalescent plasma ဆက်သဖြင့်ကျွန်တော်တို့ဒီဥစ္စာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပေါမောက်ခါလေးတမားတော်ကြီးတွေမိဆေးတွေကနေပြီးတော့နော်ဒုနာတက်နိုင်သမျှအသေးပြောက်အနည်းဆုံးဖြစ်အောင်စွမ်းကုန်ဥစ္စာပေးနေလို့ဒုနာပြောဆိုတန်ဖိုးကြီးတဲ့အစမ်းတဲ့နောက်ဆုံးပေါ်ဆေးဝါးတွေကိုလည်းကျန်ပိုင်တဲ့အောင်ဆောင်ကြီးဌာနနိုင်လို့ဘုံအဆင့်ကြီးချက်ကိုပဲ company တွေလမ်းညွှန်ချက်နဲ့အများဆုံးဝယ်ယူဖြစ်တင်းနဲ့ရှိတယ်လို့ပဲနော်လူနာတွေအတွက်လိုအပ်တဲ့ oxygen plant တွေရော oxygenအဲလိုရတဲ့စလန်ဒါတွေဖြစ်စည်းတာတော့ ICU တိဆောက်တာ ICU တိဆောက်တာဒါမျိုးတွေလည်းအကုန်လုံးဆောင်ရွက်နေပါတယ်
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအတိပြုလူနာပေါင်း11000ကျော်ရှိနေပြီးသေဆုံးသူကတော့910ဦးရှိနေပါတယ်။မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာကာယရောဂါတချို့ပြန်ကူးစက်မှုတွေတိုးလာနေတဲ့နိုင်ငံတနိုင်ငံဖြစ်လာနေတဲ့အတွက်အိန္ဒိယနိုင်ငံတွေကကူးစက်မှုတွေပြန့်နှံ့မလာအောင်နေဆက်တွေမှာထိန်းချုပ်ကန့်သတ်မှုတွေကိုလည်းမကြာသေးခင်ကစပြီးတိုးမြှင့်ထားကြပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ကိုဗစ်ကပ်ရောဂါကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထုတ်ဖို့အမိန့်ကိုရက်ထက်တိုးထားပြီးစက်ရုံအလုပ်ရုံတွေရပ်နားထားရတာကြောင့်အလုပ်သမားတွေဆက်ဝတ်နေရေးကြက်ထဲလာနေသလိုတချို့ကတော့နေရပြန်ချင်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနုံပါ။ကပ်ယောဂါကူးစက်မှုတွေနဲ့တည်ဆောက်မှုတွေတိုးနေတာကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထုတ်ဖို့အမိန့်ကိုတက်တန်းတိုးထားရသလိုလုပ်ငန်းတွေလည်းရပ်နားထားရတာကြောင့်အလုပ်သမားတွေအခက်အခဲနဲ့ရင်ဆိုင်လာနေကြရတာပါ
ရန်ကုန်တိုင်းဆွေးပြီးသားကဆက်ရောက်အလုပ်သမားတဦးဖြစ်တဲ့မာလင်းလင်းထက်ကတော့ဝင်ခွင့်မရှိတာကြောင့်နေရပြန်ချင်နေပြီလို့ပြောပါတယ်
။ဟိုဟာတော့ဒီလိုပဲရှိတာတွေရောင်းချပြီးတော့ပုံနာပေါ့နော်။ပုံဝင်စွာမရှိဘူးလေ။အဲ့လိုမျိုးဆိုတဲ့အခါကျတော့ပိတ်သွားတော့တလောင်းလောက်တော့သူတို့တောင်းခံနိုင်တယ်။တလောင်းနှလောင်းကျတော့သူတို့တောင်းမခံနိုင်တော့ဘူး။အဲ့နဲ့အကုန်လုံးကကဲပြန်မယ်။ပြန်ကြမယ်ဆိုပြီးတော့ကျတော့အဲ့လိုမျိုးတောင်းဆိုတဲ့အခါကျတော့လေပြန်လို့ကလည်းမရ။အဲ့လိုမျိုးဖြစ်နေလို့လေ။
နေရတဲ့နေရန်ကုန်မှာအလုပ်လာလုပ်နေကြတဲ့အလုပ်သမားတွေအနေနဲ့လုပ်ငန်းတွေရပ်ဆိုင်ထားတဲ့အတွက်ဝင်ငွေမရှိဘဲဖြစ်နေပေမဲ့အတုံးစရိုက်ကတော့ရော့မသွားတာကြောင့်နေရပြန်ချင်နေကြတာပါ။ဒါကြောင့်လည်းတချို့ဖြစ်တဲ့နေနဲ့အိမ်ပြန်ဖို့အထိစဉ်းစားနေကြတယ်လို့လည်းရန်ကုန်တိုင်းတောက်ကလာမြို့နယ်မှာအလုပ်လာလုပ်နေတဲ့ဦးတင်လှိုင်းကပြောပါတယ်
။ဒီမှာနေရတာအဆင်မပြေလို့ကျွန်တော်တကယ်ချင်းနေဆိုရင်ဟိုရိုးတော့မှလမ်းလျှောက်ပြီးပြန်မယ်။တကယ်လို့ဖမ်းရင်တော့ဖမ်းတာမှသူတို့အတွက်ဟိုအခက်အခဲကိုကျော်လွတ်နိုင်မှာချင်တာပေါ့နော်။ဟိုအဖမ်းခံလိုက်နေဆိုတဲ့သဘောပေါ်မှာဒီမှာကအိမ်ပေါ်ကနေရှာရင်နေရကမရှိသွားဖို့မရှိတော့မထူးဘူးခြေရောက်တော့ဖွဲ့နောက်ရောက်တော့ဖွဲ့အဲ့လိုလမ်းလျှောက်ပြန်ပြီးတော့အဖမ်းခံမယ်အဲ့လိုသိကူးနေတဲ့ဟိုချောင်းဖို့မနေဘူးကျွန်တော်တကယ်ချင်းတော့တားရတယ်ခင်ဗျာအဲ့ဒီနေရတိဖြစ်နေတယ
်အလုံးမလုံးနိုင်တဲ့ရက်သွေးကြာလာတဲ့နဲ့အများနေရပြန်လို့သူတွေများလာနေပြီးပြန်ခွင့်ရဖို့အခွင့်အရေးတောင်းသူတွေရှိနေတယ်လို့လည်းရန်ကောင်မြို့ကကုလရခိတပရဟိတအတဲအကထဥတင်မဝင်ကပြောပါတယ်အခက်အခဲဖြစ်လို့ရခိုင်ပြည်နယ်ကရောက်နေသူတွေတဲ့ကနေရပြန်ချင်တဲ့သူတွေကိုစီရင်ပြုစုထားတာ2000ကျော်လောက်ရှိနေတယ်လို့လည်းပြောပါတယ်
။အင်းကျွန်တော်ဒေသဒီအညာပိုင်းတို့နောက်ပြီးတော့ဒီဟိုကျွန်တော်တို့စကိုင်းဖဲတို့မကွေးဖဲတို့အဲ့ဘက်လူတွေလည်းဒီမှာဒီအလုပ်သမားတွေတော်တော်ဒုက္ခရောက်နေကြတာပေါ့နော်။အခုဆိုအင်းလက်စားကလည်းမပေးနိုင်ကြတော့ဘူးဖြစ်နေ။နောက်ပြီးတော့ဒီနေစရိစားစရိဟိုအကုန်လုံးပေါ့ကမကမတွေဖြစ်နေကြတာပေါ့နော်။သူတို့တွေကဒီလကုန်းတော့မပြန်နိုင်တော့တော်တော်ကြီးအခက်အခဲရှိတဲ့ငူတချို့ကြလည်းငူလင်ပြီးတော့ပြောရတာပေါ့နော်စိတ်မကောင်းတရားတွေတော့ကြားရပါတော့
နေရပြန်ပို့ဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ညှိနှိုင်းထားပြီးကိုဗစ်ကင်းရှင်ကြောင့်လက်မှတ်ပါရင်ပြန်လာခွင့်ပြုမှာဖြစ်ကြောင်းလည်းရခိုင်တိုင်းတားလူမျိုးရေးရာဝန်ကြီးဦးဆောင်အင်မောင်ကပြောပါတယ်အခက်အခဲကြောင့်နေရပြန်လို့သူ900ကျော်စီရင်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ထံတင်ပြထားတယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့ကိုဗစ်ရောဂါပြန်ပေါ်လာတာကိုလည်းမလူချင်ဘူးဒီဒုက္ခရောက်နေတဲ့လူတွေကိုလည်းကိုယ့်ရဲ့ကိုယ့်ဒေသကိုပြန်ပို့ခြင်းနဲ့အဲ့ဒါကြောင့်တချို့အဲ့ထဲမှာဇီးိတ်ကိုတက်နိုင်တဲ့လူရှိမယ်ဇီးိတ်မတက်နိုင်တဲ့လူရှိမယ်ဇီးိတ်တက်နိုင်သလိုမတက်နိုင်မတက်နိုင်သလိုကျွန်တော်တို့အလူချိန်များကိုအလူခံပြီးတော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်ကူညီဆောင်ရွက်ပေးတော့ပါမယ်ဒီကနေပြီးတော့ဒီလူတွေစားစရာမရှိတော့ဒုက္ခရောက်လို့ကျွန်တော်တို့ကပြန်ပို့လိုက်တယ်ဒါပေမဲ့အဲ့ဒီပို့လိုက်တဲ့လူတွေကြောင့်ဥပမာယောဂါရခိုင်မှာယောဂပိုးပြန်ပေါ်ပါတယ်ဆိုတဲ့ဟာမျိုးကိုလည်းမဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒီမှာဆွတ်ပြူမယ်တက်မိုက်စစ်စီမယ် negative ဖြစ်မှာကျွန်တော်တို့ပို့မှာဖြစ်ပါတယ
်ကိုဝေးယောဂကြောင့်ဆက်ရောင်အလုပ်ရုံတွေပိတ်ထားရတဲ့အချိန်မှာအခက်အခဲဖြစ်နေသူအလုပ်သမားတွေကိုကိုကြီးထောက်ပါဖို့အလုပ်သမားရဲ့လှုပ်ရှားသူတွေကလည်းတိုက်တွန်းနေကြတာပါလုပ်ငန်းတွေပိတ်ထားတဲ့အချိန်မှာအလုပ်သမားတွေကိုထောက်ပါဖို့အလုပ်သမားရဲ့လှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေကြားအစောပိုင်းမှာဆွေးနွေးမှုတချို့ရှိခဲ့ပေမဲ့တိကျတဲ့ဆုံးဖြတ်ချက်တော့မရှိခဲ့ပါဘူးရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။ကိုဗစ်ကပ်ရောဂါကြောင့်တွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားရဲ့မြန်မာနိုင်ငံနယ်စပ်တရုတ်နိုင်ငံရွှေလီမြို့ထဲမှာယာနေချီရဲ့မြန်မာအလုပ်သမားတွေအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုထောက်ခံတဲ့အနေနဲ့စုဝေးလှည့်လည်ခဲ့တဲ့အတွက်ဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံမူဆယ်မြို့တစ်ဖက်ကျန်တရုတ်နယ်စပ်ရွှေလီမြို့မှာလှုပ်လှုပ်နေတဲ့မြန်မာအလုပ်သမား400ကျော်လောက်ဟာ NLD တစိုက်ပါရဲ့တရှိတ်ဒီဝေးပြီးဒီနေ့မနက်9နာရီကနေနေ့လယ်12နာရီအထိဆိုင်ငယ်ရီနဲ့လှည့်လည်ထောက်ခံပွဲတစ်ခုလုပ်ခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကျန်းမာရေးစီကံချက်တွေတင်ထားတဲ့ရွှေလီမြို့ထဲမှာအခုလိုလူစုလူဝေးနဲ့လှည့်လည်ခဲ့တဲ့မြန်မာတွေကိုတရုတ်ရဲတပ်ဖွဲ့ကနေ့လယ်10နာရီလောက်မှာဖမ်းဆီးလိုက်ပြီးမူဆယ်အုပ်ချုပ်ရေးဌာနကို WeChat ကနေသတင်းလှမ်းပို့ခဲ့ပါတယ်။အခြေအနေတွေတည်ငြိမ်သွားရင်တရုတ်ဘက်ကသူတို့အားလုံးကိုမြန်မာဘက်အချမ်းလွှဲပြောင်းနိုင်တယ်လို့မူဆက်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းက VOE ကိုပြောပါတယ်
။အဲဒီမှာကျွန်တော်ချီရောက်တာ400ခန်းလို့ရောက်တယ်။သူတို့စုရက်ကတော့အကျေကောင်းမှရှိတဲ့ကချင်မနောကွင်းဆိုတာရှိတယ်။အဲမနောကွင်းပန်းချံပေါ့အဲ့မှာစုကြတာပါ။အဲ့ဒီမြန်မာတွေကဟိုဘက်မှာရွှေပြောင်းအလုပ်သမားတွေပေါ့နေထိုင်ခွင့်လည်းရထားစာဦးရထားတဲ့လူတွေပေါ့သူတို့စုစည်းနေသူတို့သူ့ဘူတော့အဲ့ဒီမှာအောင်နိုင်ရေးဆိုပြီးလှုပ်ဆော်တာပေါ့ဗျာခြေကောင်းနဲ့ရွှေလီထိသွားတယ်ပေါ့ရွှေလီကလည်းခြေကောင်းပြန်တယ်ပေါ့သွားကြတော့တရုတ်ရဲ့ဖမ်းတယ်ပေါ့ဗျာသူတို့စီကန်းချက်ကတော့သူတို့ကယောဂဖြစ်နေကာလမှာလူစုလူတွေသူတို့မလုပ်ကြဘူးလေမလုပ်ကြအမိန်နေလဲသူဒီသူအစူသူနိုင်ငံနဲ့သူဆိုင်တဲ့ဟိုဟာပေါ့စီမင်းစီကန်းလည်းထုတ်ထားတာ哦
ကျေကောင်မျိုးတဲကပန်းချန်နဲ့ရောက်တဲ့အခါမှာသူတို့အားလုံးကိုဒေသရဲတပ်ဖွဲ့ကဝန်းရံထားပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD တစိမ့်ရိုင်းနေထားတဲ့တိရှက်အင်ကြီးတွေကိုဖယ်ရှားဖို့ရဲကပြောခဲ့ပါတယ်။အဲဒီနောက်သူတို့အားလုံးကိုဘတ်စကား12စီးနဲ့ခေါ်ဆောင်သွားကြောင်းမြန်မာလူသားတော်ဦးက TikTok လူမှုကွန်ရက်ပေါ်အခုလိုတင်ခဲ့တာပါ။
ရန်ကြားလေးတွေကုံလို့အင်းကြီးတွေကုံဆုတ်ခိုင်းနေဥထုတ်တိသိန်းနဲ့အန်ဒီတစိမ့်ပါတဲ့မတ်တီရောပေါ့နော်မိန်းကလေးတွေရလွဲလို့အင်းကြီးရလွဲလို့ကျန်တဲ့ရန်ကြားလေးတွေကုံလို့ဆုတ်ပြီးတော့မှဒီမှာကျွန်တော်တို့ပန်းချန်နဲ့ရောက်တဲ့အချိန်မှာရင်းများလာတဲ့ပြီးတော့မှပေါ့နော်အပွဲကိုအကုန်လုံးဝိုင်းရံဝင်းရံထားခြင်းဖြစ်ပါတယ်ပေါ့
ဆောင်သွားပြီးဖန်တော့ပါခင်ဗျမကားကြီးပေါင်း12စီးနဲ့ပေါ့ဗျာအပြည့်ပေါ့ခင်ဗျကားတစီးကိုလူအနည်းဆုံး80 80လောက်ပါခင်ဗျအဲ့ဒါခုအားတကယ်လို့ညလိုင်းပေါ်မှာရှိရဆိုလို့ဒီကြီးကင်းနဲ့ပြန်ပြီးတော့ကျွန်တော်တို့ဒီဥဒ္ဒါကိုလှုပ်ပေးတင်တာကိုလှုပ်ပေးလို့ပါအောင်ခင်ဗျာ
သူတို့အားလုံးကိုစစ်ဆေးရပြီးအစဉ်အဆက်လုပ်ပြီးရင်တော့မြန်မာနိုင်ငံဘက်ချမ်းပြန်လွှဲပြောင်းပေးလိမ့်မယ်လို့မူဆက်ခရိုင်အုပ်ချုပ်ရေးအဖွဲ့က VOA ကိုပြောပါတယ်ဒီလိုလူစုလူဝေးနဲ့လှည့်လည်တာကိုဥဆောင်ခဲ့သူတဦးကတော့သူဟာဒေသရဲတပ်ဖွဲ့စီမှာခွင့်တောင်းပြီးလုပ်ခွင့်ရလို့ဒါကိုလုပ်ခဲ့ရဆိုပြီးအွန်လိုင်းပေါ်တင်ခဲ့ရပါသူတို့အနေနဲ့ဒီကာလအိမ်ပြန်ဝင်မရတယ်လို့တရုတ်မှလည်းမဲပေးခွင့်ဆုံးရှုံးနေလို့အခုလိုရွေးချယ်ခဲ့ရလို့ဆိုပါတယ်ကျေဟုံးပြည်နယ်အောက်ကမြို့နယ်တွေအနေနဲ့ပြည်နယ်အစိုးရစီကလုံပိုင်ခွင့်ကိုယူရမှာဖြစ်ပြီးအခုလိုလုံဆောင်လိုက်တဲ့အခြေအနေကြီးကြောင့်အများအပြားဖမ်းဆီးခံရလာဆိုပြီးဝေဖန်ကြတဲ့အလို့သမားတွေလည်းရှိပါတယ်။ကျွန်တော်ကတော့စောထပ်ပါ။ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ခိုက်မှုတွေဆက်တိုက်ဆုံးတို့ဖြစ်ပွားနေတာကြောင့်နောက်ထပ်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါပူရီတောင်မြို့နယ်စံညွေကျေးရွာအုပ်စုဝမ်းတွင်ကျေးရွာနဲ့ခမွေချောင်းတောင်ကျောသျှောက်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာဒီနေ့ပါဆို၃ရက်မြောက်ဖြစ်နေပါပြီ။မနေ့ကလည်းတိုက်ပွဲပြင်းထန်လာကြောင်းဝမ်းတွင်ရွာသားတွေပြင်းရှည်ရွာဘက်မှစစ်ဆောင်ရောက်ရှိနေတယ်လို့ပြင်းရှည်ရွာအုပ်ချုပ်ရေးမှူးဦးရွှေလှဖြူကပြောပါတယ်။
အေးဝန်ထဲပါကလူတွေတော့ကျွန်တော်တို့ရောမှာတော့ပြင်နေကြတယ်သူတို့ရောနှိမ့်တော့မှာတော့တက်ကြည့်ဖြစ်နေကြတယ်ပေါ့ပြန်တော့ကြတယ်မိမရောက်တဲ့လူတွေရှိတယ်ဒီနေ့ရောက်တဲ့လူတွေရှိတယ်အဲ့ဒါခင်းမရှိတရားတော့ကြော်မှာခမချုံမှာတော့အဲ့ဒါတော့လူတို့တော့ဘူးကြီးတော်ကိုရှောင်နေကြတယ်လို့ပြောတယ်ကြတယ်
အခုနောက်ဆုံးတိုက်ပွဲဖြစ်ပွားတဲ့နေရာအနီးတစ်ဝိုက်ကကြေးဝါတွေကဒေသခံတွေအခုအခါဘူးတီတောင်မြို့ဘက်ကိုထပ်မံတင်းချောင်နေကြတယ်လို့လည်းပြောပါတယ်ပူရီတောင်မြို့နယ်မြို့သားနှုတ်တော်ကိုဆက်လက်မောင်ကျော်ဆန်ကတော့တိုက်ပွဲဖြစ်ပွားရာကအနီးနားရွာတွေကိုလက်နက်ကြီးကြီးချရောက်ကြကြောင်းကြောင်းလိုက်ပြီးထွက်ပြေးနေကြတာလို့ပြောပါတယ
်တိုက်ပွဲဖြစ်နေတာကတော့ကောက်ရဲထဲမှဖြစ်နေတာဒါပေမဲ့အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာကိုခမာရ964ကလည်းလမ်းကျတော့အဲ့ဒီရွာသားတွေမှာရောက်ချင်နေကြတာပေါ့ရွာသားတွေကြောက်ပြီးတော့ထွက်ပြေးလာကြအဲ့ဒီဝန်လုံးရွာကလူတွေကအပိတ်ပေးတာကြတယ်သူတို့အဲ့ဒီရွာနဲ့နေတဲ့ပြင်ချွာမှာမနေ့ကနေကြတဲ့အုံဆက်ကြတယ်ဒီအချို့ကလေးတွေဘုံကြီးတော်မျိုးပေါ့ဆွေမျိုးတွေရှိနေနေရာပေါ်လာကြမယ်လို့ပြောတယ
်ဒီအပိုင်းတွင်းမှာဗူဒီတောင်ပါဝင်ရသိတောင်အမ်းမြွနယ်ဘက်မှာမြန်မာစစ်တပ်ဘက်ကထိုးစစ်တွေအရှိန်မြှင့်လိုက်ရာကတိုက်ပွဲတွေပြင်းထန်လာတယ်လို့အေအေဖွဲ့ပြောခွေးရခိုင်တုခါကပြောပါတယ
်မနေ့ကစပြီးတော့မှဒီဗူဒီတောင်မျိုးနယ်ရသေးတောင်မျိုးနယ်ဒီအမ်းမျိုးနယ်ဘက်တွေမှာဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်အရှင်ကိုပို့ပြီးတော့မြင့်လာတယ်လို့ပြောလို့ရတာပေါ့နော်ဒီချို့နေရာတွေမှာတော့ဒါနှစ်ဖက်အပြန်လားဟိုတိုက်ပွဲတွေကတော့ဟိုတောက်လျှောက်ဖြစ်နေတာပေါ့ဟိုဘူးဒီတောင်မျိုးနယ်ထဲမှာတော့ဒီခမွေချောင်းရွာအနီးကနေရာတွေကိုဒီမြန်မာစစ်တပ်ဘက်ကနေပြီးတော့မနေ့ကလေးကဒီတောက်လျှောက်ပစ်ခတ်ပြီးတော့မှသူတို့ထိုးစစ်အကြီးကျယ်လုပ်နေတာရှိတယ်
ပူရီတောင်မြို့နယ်နဲ့ရတိတောင်မြို့နယ်အောင်သာစီရွာတွေဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့စိုက်ပွဲဖြစ်ပွားကြောင်းတမတော်ပြောခွေရဘူကျုပ်စုံမင်းထွန်းကပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ကပူရီတောင်ဝခေါချောင်းရညောက်ဖက်မီတာ6000လောက်မှာတော့အေအေဖွဲ့နဲ့ထိတွေ့မှုဖြစ်ပွားကြတာရှိတယ်။ကျွန်တော်တို့ကစစ်ပြီးတချို့တန်းရပါတာရှိတယ်။ကြီးဆွဲဘက်မှာလည်းလုံုံကြီးဖောင်ရွက်နေတဲ့အဖွဲ့ကိုအောင်သာစီဈေးရွာနာလေးရနေလို့က60မမနဲ့ကျွန်တော်လေးချက်လာပစ်တယ်။ဒီကတန်းရရှိမှုတော့မရှိ
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းဗူဒီတောင်မြို့နယ်စာညင်းဝင်ကြေးရွာအုပ်စုဘက်မှာတိုက်ပွဲတွေကြားဒေသခံတို့ထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးဒေဆုံးမှုအတွက်လည်းတပ်မတော်နဲ့အေအေဘက်တို့အပြန်အလှန်ပြစ်ဖို့ထားကြပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကတိုက်ပွဲတွေအတွင်းအရက်သားတွေထိခိုက်ဒေဆုံးမှုတွေတိုးလာနေတာတွေဟာစစ်ရဇဝတ်မှုမြောက်နိုင်ကြောင်းလည်းမကြာသေးခင်ကပဲကုလသမဂ္ဂထိပ်တန်းရာရှိသူကသတိပေးထားပါတယ်။အရသားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်တဲ့လူရသချို့ကိုတွေ့ရတဲ့အတွက်စိတ်ရဆိုးမှုနဲ့လူသားသူ့အပေါ်ကျူးလွန်တဲ့ရဇဝမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမစ္စပါချလက်ကပြီးခဲ့တဲ့လတည်းကုလသမဂ္ဂလူခွေးရေးကောင်စီမှသတိပေးခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
Nini body losing Yarin, you know, the Democratic Party of Grago, the Alubaga Tati, Malana Najau, the Ayunga Yachin Sweet, the Champaga or Mitch, or Town Kama. Shila, you call Marcus Leoni, Adria, Miazon Nation, the main, you know, the Democratic Party, GD, Ogra Ujamigo, Tommy Poman in a lane, the Assessor at Muma, the Alubaga Tati, come to the Malana and Dirajau, Jonian Gun Shila Daba.
ဒီနေ့ယုံကြည်ရတတ်မှတ်ထားပေမဲ့တရားလိုဘက်ကတတ်တည်ကိုဆက်သွယ်မရသေးတဲ့အတွက်ယုံကြည်ရရှိရတဲ့အကြောင်းမန္တလေးတိုင်းချင်းသာဆိုင်မြို့နယ်ကတရားသူကြီးဦးကျော်မျိုးဝင်ကပြောပါတယ်။ကျောင်းတင်တဲ့တရားဆက်ဆိုတာလည်းဦးကျော်နဲ့ထောင်ပြမှုနော်ဒီလိုကိုမှာမနေ့ကတမန်သာကျွန်တော်ဆင့်ဆိုတာရဲ့တရားလေးတမန်သာဦးစင်ရံကနေတို့ပါတင်ကြတာ။ပြင်ရလာတာတော့တတ်တည်တရားနဲ့ဆက်တဲ့လောက်ရ
ကျွန်တော်ကတမန်စာဆက်ပြီးထုတ်ပါမယ်။ဒီကိုကွန်ဖရင့်ဆင်းနဲ့ကျွန်တော်တို့ကနေပြီးတော့ဒီမှာဒီလိုက်ပါမယ်။နှစ်ဆယ်ရက်ဆယ်လလောက်နှစ်ဆယ်ရက်ပြီးလုပ်ပြီးလိုက်ပါမယ်။အဲ့ဒါကျွန်တော်ကတမန်စာဆက်ပြီးထုတ်ပါမယ်။ဒါနဲ့ဆက်ထုတ်ပြီးတော့ဗာလုံးကြီးမှာတရားရရနှစ်ယောက်ရရဆစ်ဖို့ကျွန်တော်လည်းဆောင်ရထားပါတယ်။
ကျေးရီဘီအုတ်ကအကြောင်းမြစ်ကိုတော့တကယ်တရားရုံးကိုမကော်တော့ပဲဗီဒီယိုကောနဲ့ရုံးချင်းရဲ့တစ်ကိုအကြောင်းကြားခဲ့တယ်လို့လည်းတရားသူကြီးကပြောပါတယ်။မတွေ့ဘူးဆိုရင်တော့တချို့ဟာတွေဆက်လို့မရတော့ခေါ်ယူဆက်လို့မရတော့အဲ့လိုနေသားမျိုးကြတော့သူနဲ့တောင်းနဲ့တက်ဆိုင်တော့တရားလိုဆိုရင်တရားလိုတောင်းကိုယူထားတော့ပုံကိုခေါ်ဆက်တယ်။ရိုးရိုးတက်တယ်ရိုးရိုးတက်တယ်ဆိုခဲ့ရင်တော့သူတို့ကိုရ ဒီမှာလဲဟိုမျက်မြင်သက်တည်းချို့ဟိုတရားမျှတော်ရှိအောင်ပါဗျာအကုန်လုံးတော့ကြောက်ဆုံးကြော်လုံးမဟုတ်တော့ပါဘူးစိတ်တယ်ပေါ့နော်ဂျူလီပါတီဥက္ကဋ္ဌဖန်ကြီးကဏ္ဍပြင်မဲ့သူ့ပါတီဝင်တချို့ကတော့နေပြီးတော့နဲ့မန္တလေးပါဝင်တချို့မျိုးကြီးတွေမှာနိုဝင်ဘာလရေကောက်ပွဲအတွက်မဲဆွဲစည်းရုံးလှူရှားတာတွေရှိနေပါတယ်ကျွန်တော်ထောက်ကမ်းပါမန္တလေးမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ်
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ NLD ပါတီရဲ့ရွေးကောက်ပွဲကြီးညာဇရမ်းမှာစစ်မှန်တဲ့ဒီမိုကရေစီကိုဖြစ်ထွန်းစေမဲ့အခြေခံဥပဒေပေါ်ပေါ်ရေးဆိုတဲ့ဥတီချက်ကိုဖော်ပြထားပါတယ်။ဒါပေမဲ့ NLD အစိုးရဟာအခြေခံဥပဒေကိုပြင်ဆင်ရမလိုတဲ့ပြုပြင်ရေးကိုလည်းစတင်အကောင်အထည်ဖော်နေတာတွေ့ရကြောင်းဥုံခင်ကသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါရခင်ဗျာ
။ရှင်းလာကျင်းပမဲ့ရွေးကောက်ပွဲအတွက် NLD ပါတီက28မျက်နှာကြီးညာစရန်ထုတ်ဝေထားပါတယ်။အွန်လိုင်းခိုင်ဖို့မဲပေးစို့ဒီမိုကရေစီမှန်ကန်ရေး NLD ကိုဒုမဲပေးဆိုတဲ့ကြွေးကြော်သံတွေနဲ့အတူဥကဲချက်300ကိုဖော်ပြပါလေ။ပြည်တွင်းငြိမ်းချမ်းရေးနဲ့တိုင်းရင်းသားအရေးစစ်မှန်တဲ့ဒီမိုကရေစီဖြစ်ထွန်းမဲ့အခြေခံဥပဒေပေါ်ပေါက်ရေးရေးရှည်တည်ထောင်ခိုင်မြဲမဲ့လုံခြုံဖွံ့ဖြိုးတိုးတက်ရေးစားရဲ့ဥတည်ချက်တွေဖြစ်ပါတယ်။ဒီအရေးတွေအကောင်အထည်ပေါ်အောင် NLD အစိုးရရဲ့ဒုတိယ၅နှစ်သက်တမ်းမှာဆက်လက်ကြိုးပမ်းမယ်လို့ကတိပေးလိုက်တာပါပဲ။ဒီမိုကရေစီနည်းလမ်းနဲ့ပြည်သူကရွေးကောက်တင်မြှောက်တဲ့အရသာအစိုးရတဲ့မူဝါဒအတိုင်းတပ်မတော်ကရပ်တည်နိုင်ဖို့လဲကြိုးပမ်းမယ်လို့ဆိုပါတယ်။နောက်ပြီးတော့တရားဥပဒေစိုးမိုးရေးအတွက်ဥပဒေအတန်းဆောင်ရွက်တဲ့ရဲတပ်ဖွဲ့ပေါ်ပေါက်လာဖို့နဲ့ပြည်သူချစ်ခင်အားကိုးတဲ့ရဲအဖွဲ့ဖြစ်လာအောင်လဲကြိုးပမ်းမယ်လို့ဆိုပါတယ်။ဒ Democracy go pitunzi me a chicken ubi, Boba Yule, and Eddie Padiga, Nati Pia Makana Tuyavade.
Democracy Lanyango, Peso Nere, Natasha, Chigan, Puezibo, Piensemo, Kakeni Rago, TV, Sabian, Mimiko, Mimi, Choche, Radalo, Pinit, Elo, Ogulana, Sally, and Eto, Frontier Saza, Edita Aboga, Sobare. Let's see, Chigan Ubri, Democracy Pitombo, Pinami, man. Nangay Lulu, Mia Bulu, Mapiona Bau. ကွင်တွကညင်သူတွေကသာအပြောင်းလဲနဲ့ပြုပြင်ရေးမလုပ်ချင်ကြတာပါအချိန်ကဥပဒေကိုမပြင်ဘဲတရားစီရင်ရေးဌာနကိုပြုပြင်ပြောင်းလဲနေပါတယ်တရားမျှတပြီးဘယ်လိုက်မှုကင်းတဲ့တရားစီရင်ရေးစနစ်ထူထောင်မယ်လို့
ကိုရောညဉ့်ညဉ့်လှုပ်ရှားသူတွေကိုဖမ်းဆီးနေတော့မှဖြစ်ပါတယ်အခြေခံဥပဒေကိုမပြင်ဘဲပြုပြင်ပြောင်းလဲရေးလုပ်တာကိုNLD အစိုးရကပြသနေပါတယ်ထွေအုပ်လို့ခေါ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုနှစ်ထောင်ဆက်ရှိဒီဇင်ဘာလ27ရက်နေ့ကစပြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကလွှဲပြောင်းဖွဲ့စည်းတင်တာဟာNLD အစိုးရအုပ်ချုပ်ရေးရန်တရားကြီးကိုပြည်ထောင်စုဝန်ကြီးဌာနလက်အောက်ကဆွဲထုတ်နိုင်တာဟာဒီမိုကရေစီပြုပြင်ရေးအတွက်အလွန်အရေးကြီးတယ်လို့အာရှဖောင်ဒေးရှင်းကိုယ်စားလှယ်ဒေါက်တာမက်သျူးအာနော်ကနှစ်ထောင်19မှာသုံးသပ်ဖူးပါတယ်။ဒါဟာNLDအစိုးရရဲ့အောင်မြင်မှုဖြစ်လို့အသေးအချာထိမ့်သိမ်းပြီးကောင်းမွန်အောင်လုပ်ရမယ်လို့ပညာရှင်ဒေါက်တာလက်လန်မက်ဒေါ်နယ်ကဇွန်လ17ရက်နေ့ထုတ်ဖရန်တီး
yet digera mo. When any dema, and yenga sibuga, amyazu chibare. Through ye, jigega, si uzi job chibare. Soya tana daimale, and yenga sibudi, shibare. Shanglumiane mau. Pire ye wunji sibula oga, tri otanago. Yada let out lip young like this, so we met. Yada belong to soya, pues yo wunji ha. Lidaga and yenza bumuji umin du chibare. Sibu honine let we be look at ye. Yada ucho is in a didan de the bob chibare. And it is so ya ye see didan came ye from you to the Simange. Natansa shigan in a town dozen and sun webby. Tre otanago, pubian doa melo. Natansa go, noema, siwima, umen duga, pildaware.
Democracy federal pidanzu disau yama, a tre ocho ye tana, pawe melo, umen duga, pildaware. A check out the poma, nea chose, ya tine pine, tre o uzi, tana mua, tine pine, so ya apoye. A twin mule pipare. Tine pine mazija ocho ye jania machide twe. Tine pine ye twe o yoha. Tine pine soya ye yone pitelu. A chinga uberiga sobare. Tine pine soya apoye ocho ye ya luacheku. Piersi pire twe o tanaha. Tine pine ye yo amudale pini biambare. Tine pine soya lunga ma twere ocho ye tanaha. Diga pawin bine. Pirazu Winji Guza, a seeing Kambu Tawin Shivare. Taine Pine Soyaha, Soya at Turin Mukane Niyama, a so Pia Pimagum Shivabu. Tipatanaha, a Tore Ocho Yitana Pivin Loyin, Pile Kwawe Shivare. Tajau, Federal Seneco, Ochiga Sapi Tisau Yama, Tre O Tana Pivinha, Yichijo, Tipiala Yavarekuya.
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့ဆေးရုံအရောက်နောက်ကျတာအကြောင်းပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ကြောင့်သေဆုံးမှုများလာရမှာသက်ကြီးနဲ့ရောဂါခံရှိသူတွေအခုခံရတာအပြင်ဆေးရုံရောက်နောက်ကျတာတွေများလာတာလည်းအဓိကဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလို့ဆေးရုံနောက်ကျရောက်ပြီးသေနှုန်းတွေဆက်မများရအောင်ဘယ်လိုကာကွယ်နိုင်ပါလဲ။ဒီအကြောင်းရန်ကုန်ဆေးရု โอเคยี่ห้อชิคุเซียวนี่ปะมะคะดร.มมอูครับเราอยู่ที่โควิดจองตีซ้องนุ่งอ่ะมาล่ะอะเปียบ่เสียเนาะดิตีซ้องตูตะชู่ก็เลยซี้ยงยောက်ปีมาเว้ยตีซ้องปีมาปูชิมันนอกมาไล่เสร็จมีเลยบ่เสียเนาะสรุปแล้วก็ดิซี้ยงยောက်นอกจาเกเลยรู้เปียบ่บ่เสีย
အဲ့ဒါတွေကဝယ်ဖို့တည်တည်တို့အဓိကအရေးကြီးဆုံးပါမှာကျတဲ့ဆရာကြီးကျွန်တော်တို့ကိုကိုဗစ်ဒုတိယလာရင်လာတဲ့ခါလာအတွင်းမှာဆရာပေါင်းများစွာတပြေးတပြေးနဲ့တည်ဆုံးမှုတွေများလာခြင်းအကြောင်းရင်းနေရာလည်းပဲလူနာရီအားသေးကိုရောက်လာကြတဲ့ခါကျရင်အသက်အန္တရာယ်ရှိလောက်အောင်ကုသမှုရန်နောက်ကြလောက်အောင်ဒီလိုအခြေအနေမျိုးတွေနဲ့ရောက်လာတယ်ဆရာအဲ့လိုရောက်လာတဲ့လူတွေရဲ့ပမာဏကကျွန်တော်တို့အရ ကျေးဇူးနေကိုရောက်လာလို့ကျွန်တော်တို့ဟာစမ်းစစ်ဖို့လိုတဲ့အတွက်ကြောင့်ဆွတ်ယူပြီးတော့စမ်းသပ်ကြီးတွေထားမှာလည်းတို့ကလည်းပဲပေါ်စတစ်တွေဖြစ်နေတာကိုအများကြီးသဘောပြီးတော့တွေ့နေရ။ဒီဟာဘာလို့ပြတာလဲဆိုတဲ့အခါကျတော့လူတွေဟာကိုဗစ်ကိုအိမ်မှာကူးစက်ခံနေရပြီးတော့မသိကြဘူး။မသိကြတဲ့လူတွေကလည်းပဲဆေးရုံဆေးခန်းတွေကိုသွားလာရတာလည်းခက်ခဲတဲ့အခြေအနေဆေးရုံဆေးခန်းတွေကိုတပြားဖ the traditional nine chedo ni salai balaru niopala siri ne semiduri ne chitalu ku ni lu maya de yoga chini chite so da o ti si chine
okay sia ya ro alu ku ni yin ne siyo nau cha de chine ni blu be bon yau da le
di covid virus ka sou ke o chu twe mi bi so da ne de bai ne sou ke tet chu lan nyao ma oxygen o te sao nai ne pamana o phet si lai de twe chao di luna tiao ka တွေးထဲမှာအောက်ဆီဂျင်ပျော်ဝင်မှုလုံးနဲ့ကြာသိပြီးတဲ့အခါကျတော့ရုတ်တရက်မောပေါက်လာပြီးတော့ချက်ချင်းဆိုသလိုပဲအောက်ဆီဂျင်ပမာဏဆိုတာတရားရာဂိုင်းတို့68 69တရားဒီလူကောင်းတစ်ယောက်မှာအဲ့လောက်ရှိပါတယ်အဲ့လောက်ရှိတဲ့ပမာဏကနေပြီးတော့ရုတ်ချီးဆိုသလိုပဲ90 80 85 90အဲ့ဒီပတ်ဝန်းကျင်ကိုရုတ်တရက်ကျသွားပြီဆိုတာနဲ့ဒီပိုင်းနဲ့ပြန်တင်ဖို့ကတိတ်မလွယ်ပါဘူးဒါကြောင့်မလို့ဒီလိုမျိုးတည်ဆုံးမှုတွေမရှိနေရအောင်ကကိုဗစ်နဲ့ပတ်သက်တဲ့ယောဂလက္ခဏာတွေကုလုံးလုံးနဲ့ဖြစ်တဲ့အနက်မရတာတော့ကစပြီးတော့ပေါ့လေဖျားမယ်ချောင်းဆိုးမယ်တုပ်ကွေးလိုမျိုးလက္ခဏာတွေပေါ်မယ်ဒီလိုအခြေအနေမျိုးတွေရောက်လာတဲ့အချိန်မှာသတိပြုဖို့လိုတာကခုရှိမှတည်လောက်တဲ့တခြားအခန်းယောဂရှိမရှိနှလုံးသွေးတို့စီးကျူးကင်ဆာနဲ့ဆိုင်တဲ့ယောဂတွေတခြားကြောက်ကအသေးတို့ဒီလိုယောဂအခန်းရှိတဲ့လူနာတွေဆိုရင်ယောဂလက္ခဏာစပြတာနဲ့တပြိုင်တည်းဆက်ဆိုင်ရဆေးရုံဆေးခန်းမှာစနစ်တကျသမှုမကန်ယူနိုင်ရင်နောက်ကြပြီးမှဆေးရုံရောက်ရင်ခုနလိုအောက်ဆီဂျင်ပမာဏက90 80လောက်နဲ့လာတဲ့အချိန်မှာအသက်ရှင်နိုင်မှုအရင်နည်းသွားတဲ့အချိန်မျိုးတွေဖြစ်တယ်။ဒါကြောင့်မို့အထူးသဖြင့်တော့ယောဂအခန်းရှိသောသူများနဲ့အသက်ကြီးသောသူများသည်စောစောစီစီချက်ချင်းလာဖို့လိုအပ်တယ်။အလားတူပဲကျန်းမာရေးကောင်းနေတဲ့လူတွေအားလည်းပဲခုဗမာပြည်ထဲမှာလောလောဆယ်ရန်ကုန်မှာတွေ့နေရတဲ့ COVID virus မျိုးစားအရလူငယ်လူရွယ်တွေကထိပြီးတော့အခန်းယောဂမရှိတဲ့လူတွေအားလည်း900ခန့်လောက်600ခန့်လောက်ပြီးဆုံးနေတဲ့အခါမှာခုအကောင်ကြီးခဏနေလို့တနားရီနေနားရီဒီမှာယူဒီရဲ့ပြုတ်ချသွားတဲ့အောက်ဆီဂျင်ပမာဏဖြစ်တဲ့အတွက်ကြောင့်ဒီဥစားအရန်အန်ဒီရဲ့ကြီးတယ်အရန်ကျနေတဲ့အချိန်ကျမှရောက်လာရင်အသက်ရှင်နိုင်မှုအကွယ်လမ်းအရန်နေတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာပထူးသဖြင့်ဆရာကပြောတဲ့ယောဂအခန်းရှိတဲ့သူပြင်သက်ကြီးတွေနေရာမှာဆရာကြီးမြန်မြန်ကူးဆက်နိုင်တဲ့နေရာတွေကသက်ကြီးတွေအတွက်ရောဆရာကြီးကပါမှာစင်လဲအိမ်တွေမှာရောပေါ့နော်
ကိုယ့်ရဲ့အိမ်မှာသက်ကြီးရွယ်ဦးတွေရှိနေတယ်ဆိုရင်လည်းပဲသူတို့သတိထားစောင့်ကြည့်ပြီးတော့သူတို့ဒီလက္ခဏာကြမပြသူတို့ကိုယ်တိုင်နားလဲခြင်းမှလည်းနားလဲမယ်ဒါပေမဲ့နားလဲတဲ့အိမ်သူအိမ်သားကနေပြီးတော့ဒါသူတို့အမြဲမပြတ်ဂရုတစိုက်ကြည့်ပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့လက္ခဏာတွေစပေါ်လာတဲ့ဒီပိုင်းနဲ့စောစောစီးစီးခေါ်လာဖို့လိုတယ်သူတို့ပြတော့တကြီးရွယ်ဦးတွေကြီးစုပြီးတော့ထားတဲ့ဘိုးဘွားရေးတာလိုဟာမျိုးဒီလိုနေရာမျိုးကလည်းတာဝန်ခံဆရာဝန်တို့မှတာဝန်ခံကြီးကျက်တဲ့သူတွေကလည်းပဲတကြီးရွယ်ဦးတွေရဲ့ဒီကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးအခြေအနေကိုနေ့စဉ်နေ့တိုင်းစောင့်ကြည့်နေဖို့လိုတယ်
ဟုတ်ကဲ့ဆရာကြီးတက်ကြီးတွေဆရာတော်ကြီးတွေမေတ္တလရှင်ကြီးတွေအတွက်ပေါ့ဆရာကြီး
ကျွန်တော်တို့ဒီရန်ကုန်မှာဖြစ်နေတဲ့ကိုဗစ်ဆိုရင်ဟိုပထမဆုံးစတာကတော့ရွာမပူကြီးကျောင်းပေါ့နော်အဲ့ဒီကနေစွန်းလုံးကူပီယက်တော့အခုရန်ကုန်မြို့လယ်ကောင်မှာရှိနေတဲ့တိန်တော်ကြီးတို့တစ်ခုပြီးတစ်ခုပြစ်လာတဲ့အခြေအနေကကူးဆက်မှုတွေများနေတာကိုဒါတေချာပေါက်ကြည့်ရတည်ဆုံးမှုရှော့ချနိုင်အောင်ဒီလိုနေရာတွေကြတော့ကျန်းမာရေးနဲ့ပတ်သက်တဲ့လူနဲ့ထိတွေ့မှုပို့ပြီးတော့နဲတဲ့နေရာဖြစ်တယ်ပေါ့နော်အဲ့တော့ဒီလိုနေရာတွေမှာတကြီးရွယ်ဦးတွေနဲ့ဒီဆရာတော်ကြီးတွေသီလရှင်ကြီးတွေတကယ်လို့ရှိခဲ့မယ်အခန်းယောဂရှိတဲ့ဆရာတော်တွေရှိခဲ့မယ်ဆိုရင်ငကိုတော့ကပြနေကြဆရာဝန်တွေရှိကောင်းရှိနိုင်တယ်ကျမရေးမှုတွေရှိကောင်းရှိနိုင်တယ်အဲ့ဒီလူတွေကလည်းပဲအခါလျော်စွာလူတတ်မှုပြုတဲ့အနေနဲ့ပဲဖြစ်ဖြစ်သူသူဆောက်ရှောက်ပေးနိုင်တယ်ဆိုရင်တော့ပို့ပြီးတော့တင့်တော်မယ်ဒါမှမဟုတ်လည်းပဲကျောင်းဝဆရာတော်တွေအနေနဲ့အကူအညီတောင်းရင်ပဲဖြစ်ဖြစ်ကျမရေးအဖွဲ့တွေအနေနဲ့ပနာမစစ်ဆေးတဲ့အခြေအနေမျိုးကိုဗစ်ကူးစက်တာမကူးစက်တာကိုအရင်စစ်ဆေးမှုမတိုင်ခင်လောလောဆယ်သူတို့ချိန်မှာရှိနေတဲ့အခန်းယောဂတွေဟာတည်ငြိမ်မှုရှိရလားဆိုတာကိုအရင်ဆုံးစစ်ဆေးမယ်ပြီးရင်ကိုဗစ်နဲ့ပတ်သက်လက္ခဏာတွေကိုဘယ်လိုစောင့်ကြည့်ရတယ်ဆိုတာကိုဘုန်းတော်ကြီးကျောင်းနေထဲမှာရှိတဲ့
tinjada nale de juane siaro di leshi maba kehani leshi maba duro tinjada da biram yo nado nua jaro duro jima sabe sara ni ne finai ni bari ne bri bere ham yo dilo lakanari boi chachin jada ba suram yo tumu kunye de ne ale bere kero lu akelo ye bo shi ye ti po yi chau ni tajiwe uri shi de ni ari ma ye bo luna de ye ne mian do se yo se kan wo yau nai mu atwe kasaya ye bo phone number de bari nya de po yi chau ni ale be
Okay, sir. Tegalu sewa sekarang jauh la jendro. Cila ni ne petanda ko sengji biro. Cuci pun ada wasan.
Khusu ye. Sewa sekarang dah ma. Aku jengu lulu lalu culu cak aku jenaru a. Ali ni yang biasa nari. Lalu ke aje ya di ma lulu lalu culu ni ne aje ni masih barai. Tapi malu lage walu jenaru a. Ye jauh si kalu si. Aku jengu raga di covid ma ye jizu kuda buve. Oxygen Chani de Chima, Oxygen Shise Chani de Chima, Shulailo, Udanga, Dentella, Yengobe, Kan Yogari, Sumodo, Kagwatane, Kovine, Better de Gudamule, Pinine, Kan Yogari, Dragudamu, Alebe, Pinine, Dinaku, Pauvido, Kuin, Tisumuni, Chavama, Dajamu, Lebe, Soso, Dali, Siozig, or Lajabu, Taidunimane.
Okay, Jesus, I eat Marisha, a little Dunari, say on Namucha, Jala, Tisumuni, Cassina, and Massimo, put on Kilabar.
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဝါဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ရခိုင်ပြည်နယ်ကစစ်တွေမြင့်ပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာတော့စစ်ဆန့်ကျင်ရေးစာရေးသားလှုပ်ရှားမှုတွေဖြစ်ပေါ်နေပါတယ်။တိုက်ပွဲတွေကြောင့်တောင်မဲမြို့နယ်စစ်ဆောင်ခုနရာကျော်စားနပ်ရိတ်ခအခက်အခဲကြုံတွေ့နေကြရတဲ့ဆိုတာနဲ့ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းသားအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘယ်လိုမြင်ကြပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမင်းပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာစစ်ဆန့်ကျင်ရေးစာတွေကိုလူအသွားလာများတဲ့လမ်းတရားတွေပေါ်မှာမှုတ်ဆေးတွေနဲ့ရေးသားမှုတွေတည်တည်ပတ်အတွင်းဆက်တိုက်ဖြစ်ပေါ်နေပါတယ်စက်တင်ဘာလ6ရက်နေ့ည9နာရီခန့်ကတောင်ကုတ်မြို့ကအထက်ကလူသွားလာများတဲ့လမ်းမကြီးကမ်းရှည်တရာချောင်းကောက်မြို့
တန်းတွေကိုအမြင်မသိသူတွေကရေးသားခဲ့ကြတယ်လို့တောင်ကုန်းမြို့ခံတွေကပြောပါတယ်။အဲ့ဒီစာတန်းတွေကိုလူတွေတွေ့ရှိပြီးနိုင်ပိုင်းအကြာမှာပဲရဲတပ်ဖွဲ့ကမှုတ်ဆေးအဖြူတွေနဲ့ပြန်လည်ဖျက်ဆီးလိုက်တယ်လို့တောင်ကုန်းဒေသခံကိုစိုးအောင်ကပြောပါတယ်။အလားတူစစ်တွေမြို့မှာလည်းစက်တင်ဘာလ၄ရက်နေ့ကလမ်းမတွေမှာဖက်စစ်လူတပ်ဝါဒစန့်ကျင်ကြစတဲ့စာတွေကိုမှုတ်ဆေးအနေနဲ့ရေးသားခဲ့ကြတယ်လို့မင်းပြမြို့ပေါ်မှာလည်းမကြသေးမီကရေးသားခဲ့ကြပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာဖြစ်ပွားနေတဲ့အစိုးရသမ္မတော်နဲ့ RCSSSC စောင်းပိုင်းရှမ်းပြည်သမ္မတော်တို့ကြားစိုက်ပွဲတွေကြောင့်ဘုံမိုးကျေးရွာဘက်မှာစစ်ကြောင်1000ကျော်ရှိနေပြီး900ကျော်ဟာစန္ဒရိကအခက်ခဲနဲ့ကြုံတွေ့နေရပါတယ်။အောက်တိုဘာလ2ရက်နေ့ကနေ9ရက်နေ့ထိကြောင်မဲမြို့နယ်တောင်ဘက်ပိုင်းမှာစိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနေအိမ်ပေါ်မှာလက်နက်ကြီးကြီးကြလို့ရွာသားတယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စစ်ကြောင်900ရှိတဲ့တောင်ထိပ်ရွာဖုန်ကြီးကျောင်းဤတစ်ပိုင်းမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်စစ်ကြောင်တွေရှိတဲ့နေရာကိုရိတ်ခါသွားမပို့နိုင်သေးဘူးလို့ကြောင်မဲမျိုးစစ်ကြောင်ကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။မြန်မာတပ်မတော်ဟာအောက်တိုဘာလကုန်သည့်တဖက်သားပြည်ရကာလစုံမြစ်သားကြောင်ကြေညာထားပေမဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။
မြမတက်မတော်နဲ့ရခိုင်တပ်တော်အေအေတို့စစ်မဲ့ဖြစ်ပွားရာဒေသပလက်ဝမြို့မှာနေမြေလုံးကျုံရေးချင်နေရ73စီတည်ယူနေတာကြောင့်အော်တိုဘာလ၁ရက်နေ့ကစပြီးလျှက်စစ်တပ်အားပြတ်တောက်နေတယ်လို့ပလက်ဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ်။ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့ဟာမဟာတပ်အားလိုက်မရသေးတာကြောင့်မြို့နယ်လျှက်စစ်တပ်အားဖြန့်ဖြူးရေးဦးစီးဌာနကနေဒီဆယ်စီအသုံးပြုပြီးရခိုင်ကတည့်ရက်မှာ၄နာရီလျက်စစ်တအားဖြန့်ဖြူးပေးပေမဲ့ဒီဇယ်စီပြက်လက်သွားတဲ့အတွက်အော်တိုဘာလာတည့်ရက်နေ့ကစပြီးလျက်စစ်တအားဖြန့်ဖြူးမှုရပ်တန့်သွားခဲ့တာပါ။ဘလဲဝမြို့နယ်ဟာနှမြေတည်ငြိမ်မှုမရှိတာကြောင့်အခြေခံစားတောက်ကုန်ပြက်လက်မှုတွေလည်းကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်။
ကရင်ပြည်နယ်မြောက်ဒီကော့ကရိတ်ကမ်းလှမ်းဟောင်းမှာတမရတော်သားနှစ်ဦးပြစ်တတ်ခံရမှုဖြစ်စဉ်မှာကရင်မြူရန်လူမြေကြီးတမရတော်ကီအန်အယ်လီတရားသက်တိုင်ရင်ကတာဝန်ရှိသူတို့စေခိုင်းခဲ့ကြောင်းတမရရဲ့ထုတ်ပြန်ချက်ပေါ်မှာကီအန်အယ်လီဘက်ကပြန်လည်ညှင်းဆိုထားပါတယ်ကီအန်အယ်လီတမခွန်းနဲ့လက်ခံတိုင်ရင်တရားသက်သက်ခွဲသုံးကတပ်စုမှုရှိတဲ့စောကောလူစုလူခိုင်းစေချက်ရကျူးလွန်တယ်လို့
၎င်းရုပ်လမ်းကိုဆယ်ယူစင်မှာမိုင်းပေါက်ခွဲတာကြောင့်တမရသာ၃ဦးထပ်မံတည်ဆုံသွားခဲ့ပါတယ်
မွန်ပြတဲ့ပါတီထိန်းချုပ်နေမည်အတွင်းမှာနေထိုင်ကြတဲ့အရက်သားနိုင်ငံသားစစ်စစ်ရေးကပ်ပြားမပုံတင်မရှိသူလူဦးရေ2000ဝန်းကျင်ခန့်ကိုရွေးကောက်ပွဲအမိပြုလုပ်ပေးဖို့လိုလားတယ်လို့မွန်ပြတဲ့ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ပညာလေကပြောပါရယ်မွန်ပြတဲ့ပါတီအရိယာနဲ့ဆက်ဆက်တဲ့ကရင်ရွာတွေမှာကရင်တိုင်းသားရေးရာဝန်ကြီးကမြို့နယ်လဝကနဲ့ညှိနှိုင်းပူးပေါင်းပြီးတော့မပုံတင်လှုပ်ထားပေးပြီးဖြစ်ပေမဲ့မွန်ပြတဲ့ထိန်းချုပ်နေမည်ကြတော့မွန်ပြည်နယ်အစိုးရကအမျိုးသားပြန်တဲ့တင့်ရည်နဲ့ငင်းချိုင်းဘဟုဌာန NRPC အထိတင်ပြမယ်ဆိုတာကြောင့်ရှင်းလင်းမှုမရှိဘူးလို့နိုင်ပညာလေကဆိုပါတယ်လက်တလုံးမွန်ပြည်နယ်မှာလူဦးရေ 9,000 ကျော်မှပုံတင်မရှိသူဖြစ်နေပြီး COVID-19 ကြောင့်ရွေးကောက်ပွဲအမိမှပုံတင်ပြုလုပ်ဖို့အချိန်မမီတော့ကြောင်းရွေးကောက်ပွဲမဲထည့်နိုင်ဖို့အတွက်ကိုထောက်ခံစာပြုလုပ်ပြီးရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲမွန်ပြည်နယ်ထံတရားဝင်စာပေးပို့ထားတယ်လို့လည်းမွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးဦးစီးဌာနပြည်နယ်ဦးစီးမှုဦးတင်ချေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်နိုဝင်ဘာလမှာပါတီစုံရွေးကောက်ပွဲကိုကျင်းပတော့မှာဖြစ်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့တန်းသားအဖွဲ့တွေအနေနဲ့ရွေးကောက်ပွဲအပေါ်ဘယ်လိုမြင်ကြပါသလဲဆိုတာကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။မွန်ပြည်တစ်ပါတီရဲ့တပ်ဖွဲ့ဝင်တွေကိုလာမယ့်2020ရွေးကောက်ပွဲမှာမိမိတို့ကြံ့ညစ်တဲ့ပါတီမဲပေးခွင့်ပြုထားတယ်လို့ဗဟိုလုံမှုဆောင်အဖွဲ့ဝင်နိုင်အောင်မင်းကြီးကခုလိုပြပါတယ်။
ဘယ်မဲ့ area ရှိတယ်ဘသူတို့အမှတ်ဖွင့်နေတာသူတို့ဘယ် area လဲဆိုတာသူတို့ဒါကျွန်တော်တို့မပိတ်ပင်ဘူးသူတို့ရဲ့ခီးရောကမဲသွားထဲလို့ခွင့်ပြုပါတယ်မိမိဘနေရမှာသူ percentage ရှိတယ်လေဆန္ဒသူတို့မဲထဲနိုင်ဘူးသူတို့စီးရင်ကြည့်ထားပြီးဆိုတော့မူလကလေးကခွင့်ပြုထားတာရှိတယ်ဆိုတော့လေမိမိချက်တင်နေတဲ့ရာပါတီကိုတော့မိမိကိုဆန္ဒရောက်မဲသွားထဲလို့ရတယ်ကျွန်တော်အားလေးအားပြည့်တဲ့မဲထဲရမယ်ဆိုတာကို
ဒါပေမဲ့မွန်ပြည်တစ်ပါတီလုံးဝထိန်းချုပ်ထားတဲ့နေမြေတွေမှာတော့ကိုဗစ်ရောဂါကာကွယ်ရေးနဲ့လုံခြုံရေးအရမဲပုံးထောင်ခွင့်ပေးမထားပါဘူး။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့ဝင်တွေကတော့မဲထည့်ခွင့်မပေးထားဘူးလို့လည်းပြောရေးဆိုခွင့်ရှိသူဒုတိယပုံမူကြီးအုံခေကခုလိုပြောပါတယ်
။ဟိုမဲပြီးခွင့်တော့မပေးထားတော့။အဖြစ်လို့လည်းဆိုတော့အကြေတပ်ဖွဲ့အနေနဲ့ပေပါတီဖက်ကမှအမပေးဘူးကန့်ကွက်တာလည်းမရှိဘူးပေါ့လေအဲ့လိုပဲရပ်ပြီးခါတော့ဘယ်တော့
အခုလိုရွေးကောက်ပွဲကျင်းပပြီးမဲထည့်တာဟာဒီမိုကရေစီကိုဖော်ဆောင်ဖို့တွားနေတဲ့ခရီးလို့လက်ခံထားပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေဖြစ်တဲ့အတွက်ကိုယ်တိုင်ပါဝင်ဖို့ခက်ခဲနေသေးတယ်လို့ကရင်မျိုးသားစီယုံ KNU ထွေထွေသွင်းရေးမှူးချုပ်ဘဒိုစောတာဒူမူကဆိုပါတယ်
မဲထည့်ချင်းဆိုတာကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေသွားတဲ့အီလန်းမှာရှိတဲ့မှတ်တမ်းတစ်ခုအနေနဲ့တော့ကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဖို့ကတော့ဆက်မှာပါနော်ဒါကြောင့်လည်းကျွန်တော်ဒါ2008ဖြစ်တဲ့အောက်မှာလုပ်တဲ့ကိစ္စကျွန်တော်တို့ကတော့2008ရဲ့ Federal ကိုဆန့်ကျင်တဲ့ကိစ္စတွေကိုကျွန်တော်တို့ပြင်ပကြောင်းလည်းမှုလုပ်ပြီးတော့ဒီမိုကရေစီကိုဆန့်ကျင်တဲ့ကိစ္စတွေကိုပြင်ပကြောင်းလည်းမှုလုပ်ဖို့ဆိုတဲ့အခြေခံနဲ့ကျွန်တော်ငင်းဆိုင်လုပ်ငန်းကိုဖြစ်လာတာဟုတ်ဆိုတော့ကျွန်တော်ဆယ်ကတော့မဲထည့်ခွင့်ရတာတော့မှကျွန်တော်ထည့်ဖို့တော့မရှိသေးပါဘူး
လက်ရှိအစိုးရဖွဲ့စည်းထားပေးတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC လို့ဖွဲ့စည်းမျိုးထက်ကိုဖွဲ့စည်းပုံအခြေခံဥပဒေကနေလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်တစ်ခုကိုဖွဲ့စည်းသင့်တယ်လို့တိုင်းရင်းသားပြည်သူတရက်လုံးလက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုထူထောင်နိုင်တဲ့တနေ့ကျရင်တော့မဲထည့်တဲ့တနေ့ဖြစ်လာမယ်လို့ဘဒိုစောတာဒူးမူကပြောပါတယ်2020ထွေထွေရွေးကောက်ပွဲနီးကပ်လာတဲ့နဲ့အမျှနိုင်ငံရေးပါတီတွေကရွေးကောက်ပွဲအောင်နိုင်ရေးအတွက်ပြင်ဆင်နေကြသလိုသမ္မတတွေနဲ့အတူညီမိသားစုဝင်တွေကလည်းပထမဆုံးချင်းတပ်ပြင်ထွက်ပြီးမဲပေးကြတော့မှာဖြစ်ပါတယ်ရှင
်ဆက်ပြီးတော့ COVID-19 ကပ်ရောဂါကာလမှာကျင်းပမဲ့2020ရွေးကောက်ပွဲဟာကန့်သတ်ချက်တွေနဲ့ မဲဆွယ်စည်းရုံးနေရတဲ့အတွက်ပါတီအောင်နိုင်ရေးမှာအဟန့်တာဖြစ်စေနိုင်တယ်လို့ကချင်ပြည်နယ်တွင်းကတိုင်းနာပါတီတွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကိုအင်ကတင်ဆက်ပေးထားပါတယ်။
တိုင်းလိုင်းရှမ်းနယ်မြို့သားဖွံ့ဖြိုးတိုးတဲ့ရေးပါတီဥက္ကဋ္ဌအဆိုင်ထေးအောင်ကမဲဆွယ်စည်းရုံးကြီးနဲ့ဆက်လျင်းပြီးကြုံနေရတဲ့ခက်ခဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အချက်သေးတော့အများကြီးကြုံရပါတယ်။အခုကိုဗစ်ကာလပဲရှိတဲ့အခါကျတော့သူတို့က50ထက်မပိုရဆိုပြီးမှသင်္ဟာပြတဲ့ကိစ္စပဲသူတို့ကတ်တာဖားတာပေါ့ဗျာ။အဲ့ခါကျတော့ကိုဗစ်ကပြလာတော့မတားဘူးဒီဘက်ကပြလာတော့သူတို့တားလာပြီးတွေ့ရတယ်ပေါ့။လူများတော့လည်းအောက်ကြီးခွင့်မကြည့်ဘူးဆိုတဲ့ကဏ္ဍမျိုးတွေပေါ့နော်။ဒါပြောတယ်။နောက်ပြီးတော့လည်းအခုအန်ဒီရီမဲဆွယ်စည်းရုံးကြီးမွန်ကြီးနဲ့အင်အားပြကော်မရှင်ကိုကျွန်တော်လမ်းမေးတယ်အဲ့ဒီကအခုအင်အားပြရတာကော်မရှင်လာတိုင်တော့ဒါပြင်တော့တခုမှမတင်နေဘူးခင်ဗျဒီနေ့ချိန်ကြီးကိုသူတို့ကြတော့မတင်မဲနဲ့အင်အားကိုထုတ်တုံးကြီးပြနေတယ်ကျွန်တော်တို့ပါတီကအင်အားပြတာလေးကိုမှသူတို့ကအောက်ရှေ့အန်ဒီတွေကကျွန်တော်တို့ကော်မရှင်လာတိုင်ရအဲ့ဒါတွေကတော့သိမကောင်းဘူးလို့ကျွန်တော်ထင်တာပေါ့
ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလည်းပြီးခဲ့တဲ့လကစတင်ပြီးတော့ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးချင်းဆိုင်ရာနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးမှာCOVID-19 ရောဂါကာကွယ်ဆင်ကျုံရေးဆိုင်ရာကျန်းမာရေးစံချိန်ဆန်ညွှန်းနဲ့သက်ဆိုင်ရာကအချိန်ကာလနေရာသေးတာလိုက်ထုတ်ပြန်တဲ့ကျန်းမာရေးဆိုင်ရာမိတ်တွေလမ်းညွှန်ချက်တွေကိုလိုက်နိုင်ရမယ်လို့ထုတ်ပြန်ထားပါတယ်ဒီလိုကန့်သတ်ချက်တွေကြောင့်တိုင်းဒါပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးလှုပ်ဆောင်ရမှာအခက်အခဲတွေဖြစ်ပေါ်နေသလိုပါတီအောင်နိုင်ရေးအတွက်လည်းအဟအသာဖြစ်တယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်ကချင်မျိုးသားကွန်ဂရက်ပါတီ KNC ရဲ့ဖာကမြို့နယ်မဲဆန္ဒနယ်မှတ်သိပြည်နယ်လှုပ်တော်ကူစလဲလောင်ဦးနောင်လက်ကတော့
ကိုဗစ်ကာလဖြစ်တဲ့အခါကျဒီမဲဆွယ်စည်းရုံးနဲ့အချိန်မှာကျွန်တော်တို့လှုပ်တော်ကူစလဲတွေပြည်သူနဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဒီကိုဗစ်ရဲ့အသားစီးတချို့သိုးရင်ကြတယ်တောင်းကြတယ်အဲ့လိုဖြစ်တဲ့အခါကျတော့ဟိုခက်ခဲအမျိုးမျိုးဖြစ်တာပေါ့နော်သူ့အရင်ကြီးပါတီတွေကတော့ဟိုသူတို့လှုပ်လဲလှုပ်ပြီးသွားပြီအဲ့လိုဖြစ်နေဒီပြည်နယ်အခြေစိုက်ပါတီတွေကတော့သူ့ကဏ္ဍနဲ့တူတာတော့အခက်ခဲတွေကတော့တော်တော်များများတော့ကျွန်တော်ရှိနေတယ
်လက်ရှိဆိုရအန်နေတီပါတီပြင်2020မှာရွေးကောက်ပွဲဝင်ကြမဲ့တိုင်းသားနိုင်ငံရေးပါတီအလုံးဟာကိုဗစ် -19 ကာလတွင်ကြုံနေရတဲ့ခက်ခဲနဲ့ပတ်သက်ပြီးညှိနှိုင်းဖြေရှာတဲ့လည်းလို့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါရယ် COVID-19 ကရောဂါကူးစက်မှုနှုန်းပုံပုံမြင့်တက်လာနေပြီးလူသေပြောက်ပုံပုံများပြားလာတဲ့အတွက်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်ပေးဖို့ကိုလည်းနိုင်ငံရေးပါတီတချို့ကတောင်းဆိုထားကြပါရယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ပြခန့်ပြင်းနယ်ကစစ်တွေမင်းပြတောင်ကုတ်အပါဝင်မြို့နယ်တချို့မှာစစ်ရေးဆန့်ကျင်စာရေးသားမှုတွေဒီတည်တင်းပတ်အတွင်ဖြစ်ပေါ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထက်မှာအစိုးရတပ်မတော်နဲ့ RCSS SSA တို့အကြမ်းတိုက်ပွဲတွေကြောင့်စစ်ရှောင်း900ကျော်စားနပ်ရိက္ခာအခက်ခဲနဲ့ကြုံတွေ့နေရပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ကျွန်တော်ရင်းနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကချင်းညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမရွေးကောက်ပွဲအတွက်ဒုသမလောင်းနှစ်ဦးဖြစ်တဲ့လက်ရှိအမေရိကန်ဒုသမမိုက်ပန့်နဲ့ဒီမိုကရက်တစ်ပါတီဘက်ကဒုသမလောင်းဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကမလာဟဲရစ်တို့ယူတာပြည်နယ်မှာမနေ့ကစကားဆစ်ထိုးခဲ့ကြပါတယ်။ဒီစကားဆစ်ထိုးပွဲအတွက်မှာအမေရိကန်မှာကိုဗစ် -19 ကရောဂါကြောင့်လူ300,000ကျော်သေဆုံးခဲ့တာဟာသမ္မတထရမ့်အစိုးရရဲ့အကြီးမားဆုံးရှုံးနိမ့်မှုဖြစ်တယ်လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်ကပြစ်တင်ရှုတ်ချလိုက်ပြီးဒုသမရမိုက်ပန့်စ်ကတော့ COVID-19 ကာယောဂါနဲ့ပတ်သက်ပြီးတော့သမ္မတထရမ့်အစိုးရရဲ့ကိုင်းတွဲပုံတွေကိုကာကွယ်ပြောဆိုသွားခဲ့ပါတယ်။သူတို့အစိုးရတာဝန်ထမ်းဆောင်တဲ့ပထမနေ့ကစပြီးတော့ American ပြည်သူတွေရဲ့ကျန်းမာရေးကိုပထမဆုံးဦးစားပေးဆောင်ရွက်ခဲ့တယ်ဆိုတာကို American ပြည်သူတွေကိုသိစေချင်ကြောင်းပြောကြားလိုက်ပြီးတော့အထက်လွှတ်တော်မှ Harris ကိုလည်းကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒုသမရပန့်စ်ကဝေဖန်လိုက်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါနယ်ထရမ့်ကသူ COVID-19 ရောဂါကူးစက်ခံရတာဟာအစိုးရကအကောင်ဖြစ်တယ်လို့ဗဟုနေ့ကထုတ်လွှင့်လိုက်တဲ့ဗီဒီယိုထဲမှာပြောထားပါတယ်။သမ္မတထရမ့်ကသူဆေးရုံတက်နေတဲ့82နာရီအတွင်းရခဲ့တဲ့ကုသမှုတွေကိုအင်ဗီရောကနေမနေ့ကချီးကျူးပြောဆိုလိုက်တာဖြစ်ပါတယ်။ဇန်နဝါရီနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်လာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.